Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်ဗီအိုအမေရိကန်တန်ရ2024ခုနှစ်ဇွန်လ5ရက်နေ့ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24.50 51လိုင်းလမ်းမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမသင်္ကီထိုက်ပါရှင်
။ဂါဇာပြည်ရဲ့သမ္မတဘိုင်ဒန်ရဲ့အဆင့်3ဆင့်ပါဆူပြုချက်ကိုထောက်ခံကြဖို့ကုလလူမျိုးရေးကောင်စီကိုအမေရိကန်ကတိုက်တွန်းပါတယ်။မက္ကဆီကိုနယ်စပ်ကနေဝင်ရောက်ပြီးတော့နိုင်ငံရေးခလုံငွေတောင်းခံသူရေအတွက်ကန့်သတ်မဲ့အမိန့်ကိုအမေရိကန်သမ္မတဘိုင်ဒန်ကအင်္ဂါနေ့မှလက်မှတ်ရေးထိုးလိုက်ပါတယ်။မြန်မာအကြက်တဲဖြစ်ရှင်းဖို့အာဆီယံလှည့်ကြဥက္ကဋ္ဌဖြစ်လာမယ့်မလေးရှားခေါင်းဆောင်မှုဟာတော့ချက်ကြတယ်ဆိုပြီးတော့ကုလမဟာမင်းကြီးဗော်ကာတက်ကပြောပါတယ
်။ကော့ခရိတ်မှာတိုက်ပွဲတွေပြင်းထန်နေပြီးမြဝတီဘက်ကိုထိုးစစ်လာနိုင်ခြင်းနောက်စကိုင်းမကွေးမန္တလေးတို့မှာလေကြောင်းတိုက်ခိုက်မှုတွေအကြောင်းအေအေစစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြန်နိုင်တဲ့ဆက်သွယ်မေးမြန်းခန်းစတဲ့မြန်မာဆိုင်ရာသတင်းဆောင်မတွေဆက်သွယ်မေးမြန်းခန်းတွေကိုဒီမနက်ခင်းမှနားဆင်ရပါမယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့မြေကြီးဩစာယူကရိန်းမြန်မာနိုင်ရှင်ချက်အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်လို့ကိုထုတ်လွှင့်ပါမယ်ရှင်။အခုတော့ဥတင်မောက်တန်းကသတင်းတွေပြောပြပေးပါမယ
်။တမ္ပရဘိုင်ဒန်ရဲ့အဆင့်30ပါအစ္စရေးဟားမတ်အပြည့်ရရဲ့အဆိုပြုချက်ဘူချမ်းကိုထောက်ခံကြဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုအမေရိကန်ကတိုက်တွန်းလိုက်ပါတယ်။အဆိုပြုချက်ကိုကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးလင်ဒါ တောမတ်စ်ဂရင်းဖီးလ်ကကြံအဖောက်ဝင်14နိုင်ငံကိုတနင်္လာနေ့ကဖြန့်ခဲ့တာပါ။ဒေသတွင်းနိုင်ငံတွေပါဝင်ခေါင်းဆောင်အတော်များများနဲ့အစိုးရတွေကဒီအစီအစဉ်ကိုထောက်ခံထားကြပြီးဒီသဘောတူညီချက်ကိုလက်တွေ့အကောင်အထည်ဖော်ဖို့ပြောကြရမှာလုံခြုံရေးကောင်စီကကူးပေါင်းဖို့တောင်းဆိုပါတယ်လို့အမေရိကန်သံမကြီးရဲ့ကြေညာချက်မှာဆိုပါတယ်။မဂါရီရဆက်လက်ရတည်နိုင်ဖို့အတွက်အစ္စရေးဝန်ကြီးချုပ်နတ်သယာဟုစစ်ထဲကထွက်ဖို့ယုံနိုင်လောက်တဲ့အကြောင်းချက်တွေရှိနေပါတယ်လို့လည်းတမ္မတဘိုင်ဒန်ကအင်ကာနေတိုတိုင်းမဂ္ဂဇင်းကိုပြောပါတယ်တမ္မတဘိုင်ဒန်ရဲ့အဆိုပြုချက်ကိုအစ္စရေးနဲ့ဟားမတ်တို့ကတလေးတနက်အပြုသဘောစဉ်းစားကြဖို့လည်းအဓိကအာရဗ်နိုင်ငံတွေဖြစ်ကြတဲ့ဂျော်ဒန် UAE ဆော်ဒီအာရေဗျကတ်တာနဲ့အီဂျစ်နိုင်ငံကြီးဝန်ကြီးတွေကတနင်္လာနေ့ကတိုက်တွန်းလိုက်ပါတယ်ဆက်မှုထိပ်သီး9နိုင်ငံကလည်းဒီစီစဉ်ကိုထောက်ခံထားပြီးဖြစ်ပါတယ်အမေရိကမက္ကဆီကိုနယ်စပ်ကနေဝင်ရောက်ပြီးနိုင်ငံရေးခိုလုံခွင့်တောင်းခံသူအရေးအတွက်ကတ်သတ်မဲ့အမိန့်ကိုအမေရိကန်သမ္မတဘိုင်ဒန်ကအင်္ဂါနေ့မှာလက်မှတ်ရေးထိုးလိုက်ပါတယ်။နေကြားတွေလုံခြုံရမယ်လို့သမ္မတဘိုင်ဒန်ကယုံကြည်တာကြောင့်အခုလိုလက်မှတ်ထိုးလိုက်တာဖြစ်ကြောင်းအင်ဗျူရောကအင်္ဂါနေ့မှာထုတ်ပြန်ပါတယ်။ဒီအမိန့်အရတောင်ဘက်နယ်စပ်ကနေဝင်ရောက်လာကြသူတပတ်ပြားမြတ်တနေ့ကို2500ရောက်ရှိတာနဲ့နိုင်ငံရေးခိုလုံခွင့်လျှောက်ထားတာကိုယာယီရက်လိုက်မှာဖြစ်ပါတယ်။အမေရိကရဲ့လူဝင်မှုကြီးကြပ်ရေးစနစ်နဲ့လုပ်ငန်းဆောင်ရွက်ရမှာနိုင်နိုင်နေနေဆောင်ရွက်နိုင်တဲ့အထိတောင်ဘက်ဝင်ပေါက်တွေကဝေရောက်သူကျသွားမယ်ဆိုရင်အဲ့ဒီလိုရပ်ထားတာကိုပြန်ဖွဲ့မှာဖြစ်တယ်လို့ဆိုပါတယ်။ဒီအမိတ်ကြောင့်အာနေတိကိုက်လွယ်တဲ့ရွှေပြောင်းဝေရောက်လူသူတွေဟာမက္ကဆီကိုနိုင်ငံကလုံခြုံစိတ်ချမှုမရှိတဲ့မြို့တွေမှာတောင်းတင်နေကြမှာမို့အန္တရာယ်ကြီးလာပါတယ်လို့ US နယ်စည်းမထဆရာဝန်များအဖွဲ့ရဲ့အလုံးမှုဆောင်ညွှန်ကြားရေးမှူး Every Bellnorn ကဝေဖန်ပါတယ်။တမရဟောင်းထရမ့်လက်ထက်တုန်းကတော့နေဇက်ကဝေရောက်လာတာကိုလုံးဝသီးမခံခဲ့တဲ့အပြင်မွတ်စလင်လူ့ရေးများတဲ့နိုင်ငံ9နိုင်ငံခီးသည်တွေကိုလည်းကန့်သတ်ခဲ့တာပါဘုရားစီရေးလေးချက်မှုအစီအစဉ်တွေပြန်ဆဖို့ဆွေးနွေးဖို့အတွက်အမေရိကန်ကာဝေးဝန်ကြီး Right Austin ဟာကမ္ဘောဒီးယားတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါတယ်ကမ္ဘောဒီးယားနိုင်ငံကတရုတ်နဲ့ရင်းနှီးတာကြောင့်အမေရိကန်နဲ့ဆက်ဆံရေးစိမ့်သွားခဲ့တာဖြစ်ပါတယ်စင်ကာပူနိုင်ငံမှာကျင်းပတဲ့လုံခြုံရေးညီလာခံမှာတရုတ်ကာကွယ်ရေးဝန်ကြီးနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်Lloyd Austin ကမ္ဘောဒီးယားကိုရောက်ရှိလာခဲ့တာပါ American ကမ္ဘောဒီးယားကာကွယ်ဆိုင်ရာဆက်ဆံမှုခိုင်မအောင်ဆွေးနွေးခဲ့ပြီးရှေ့လျှောက်ဆက်ဆွေးနွေးကြဖို့ညွှန်လင့်ပါတယ်လို့လူမှုမီဒီယာ expert Mr. Austin ကပြောပါတယ်တဘာဝဘေးအန္တရာယ်ထောက်ကူရေးဆိုင်ရာပူးတွဲလေ့ကျင့်ရေးနဲ့ကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းမှုနဲ့မိုင်းရှင်းကိစ္စတွေကိုဆွေးနွေးခဲ့တယ်လို့ Pentagon ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ် Patrick Ryder ကပြောပါတယ် American ကာကွယ်ဝန်ကြီးကမ္ဘောဒီးယားဝန်ကြီးချုပ် Hon Manet အထက်တော်ဥက္ကဋ္ဌဟွန်ဆန်တို့နဲ့တည်ကြစီတွေ့ဆုံခဲ့တဲ့အပြင်ကာကွယ်ရေးဝန်ကြီးတီးဆေဟာနဲ့လည်းမစ္စတာအော့စတင်ကတွေ့ဆုံခဲ့ပါသေးတယ်။အနည်း60မြောက်ဒီဒေးတက်ရောက်ဖို့အတွက်မစ္စတာအော့စတင်ဟာပြင်သစ်ကိုဆက်ပြီးသွားမယ်လို့ပင်ကွန်ကပြောပါတယ်
အဲ့ဒါမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 MHz ဟိုင်းဒိုမီတာ40 kHz 9.13 MHz ဟိုင်းဒိုမီတာ51 kHz 5809နဲ့ လိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။နောက်ထပ်သတင်းတွေကို VOA ရုပ်သံကဆက်လက်ကြေညာနေပါတယ်။လမ်းမင်းနေအတွက်အာဆီယံဥက္ကဋ္ဌဖြစ်လာတော့မှမို့အာဆီယံရဲ့အမှုခွင့်ရေးအစီအစဉ်နဲ့မြန်မာအကြအတဲကိုဖြည့်ရှင်းရမှာမလေးရှားနိုင်ငံရဲ့ခေါင်းဆောင်မှုကတော့ကြက်ကြတယ်လို့ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးဗော်ကာထက်ကဂျွန်လ၄ရက်နေ့ကပြောလိုက်ပါတယ်။မလေးရှားဝန်ကြီးချုပ်ဒေါက်တာဆာရီအန်ဝါအီဘရာဟင်နဲ့လည်းအင်္ဂါနေ့ကမဟာမင်းကြီးကကွာလာလမ်ပူမှာတွေ့ဆုံခဲ့တယ်လို့မလေးရှားနိုင်ငံတော်ပိုင်းဘာနာမတ်သတင်းဆိုပါတယ်။မာနာသိပြီးသုံးတဲ့အကြောင်းမှာပြည်တွင်းစစ်ရှောက်ဒုက္ခတဲ့သုံးသန်းကျော်ခဲ့ပြီးမြန်မာနိုင်ငံမှာလူသားချင်းစာနာထောက်ထားမှုအရေးပါပါလိုအပ်နေတယ်လို့မဟာမင်းကြီးရဲ့အကြေညာချက်မှာပြောပါတယ်။မလေးရှားနိုင်ငံဟာမြန်မာနိုင်ငံမှာစစ်အာဏာသိမ်းတာကိုပြင်းပြင်းထန်ထန်ဆန့်ကျင်ခဲ့ပြီးရိုဟင်ဂျာတွေအပါအဝင်မြန်မာနိုင်ငံကဒုက္ခသည်တွေလက်ခံထားခဲ့တာကိုလည်းကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့လက်ရှိအခြေအတဲကိုဖြည့်ရှင်းဖို့အာဆီယံပေါ်မြင့်မြင့်မာမာမျှော်လင့်နေကြကြောင်းအရက်သားတွေကိုအကာအကွယ်ပေးပြီးလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးကိုထိတ်သန့်မှထားမှာဖြစ်တယ်လို့မြန်မာနိုင်ငံရဲ့အခြေအနေအရေးပေါ်ဖြည့်ရှင်းဖို့လိုတာကိုလည်းမျက်ခြေမပြတ်ဖို့လိုကြောင်းလူခွင့်ရေးမဟာမင်းကြီးကကြေညာချက်မှာပြောပါတယ်။မန်နိုရှိုးချက်များပေါက်ကြားမှုနဲ့ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအီမရခန်အပေါ်ဆွဲဆိုထားချက်တွေကိုအထက်ရုံးကတရားသေးလွှတ်လိုက်တယ်လို့သူရှိနေတဲ့ပါတီကပြောပါတယ်။ဒါပေမဲ့တခြားအမှုနဲ့အပြစ်ပေးခံထားရတာမို့မစ္စတာခန်ဟာထောင်ထဲဆက်နေရဦးမှာပါ။အခုတရားသေးလွှတ်လိုက်တဲ့အမှုကိုအောက်ရုံးကမစ္စတာခန်ပေါ်ဆယ်နှစ်ပြည့်တန်ချမှတ်ထားခဲ့တာဖြစ်ပါတယ်။ဝါရှင်တန်မှာရှိတဲ့ပါကစ္စတန်သားမကြီးစီကိုပေးဖို့စာပေါက်ကြားမှုနဲ့သူ့ကိုဆွဲဆိုခဲ့တာဖြစ်ပါတယ်။မစ္စတာခန်ဟာမနေ့ဩဂုတ်လကတည်းကထောင်ချနေခဲ့တာဖြစ်ပါတယ်။သူနဲ့အတူဆွဲဆိုထားပြီး2018ကနေ2022အထိသူ့ရဲ့နိုင်ငံရေးဝန်ကြီးဖြစ်ခဲ့တဲ့ရှာမမုတ်ကူရရှိကိုလည်းတရားသေးလွှတ်လိုက်ပါတယ်။မစ္စတာခန်ဟာပါကစ္စတန်စစ်တပ်နဲ့အဆင်မပြေပဲစစ်တပ်ဟာသူနဲ့သူ့ပါတီပေါ်ပြစ်မှတ်ထားတယ်လို့မစ္စတာခန်ကဆွဆွဲပါတယ်။ဝန်ကြီးချုပ်ခန်ဟာနိုင်ငံတော်လက်ဆောင်တွေကိုဥပဒေမဲ့ရောင်းချခဲ့ပြီးဝန်ကြီးချုပ်ဖြစ်စဉ်ပိုင်ဆိုင်မှုတွေကိုဖုတ်ကွက်ခဲ့တယ်လို့ဆိုပြီးရွေးကောက်ပွဲကော်မရှင်ကသူ့ကိုရွေးကောက်ခံွင့်5နှစ်အောက်တိုဘာလမှာပိတ်ပင်ခဲ့တာပါ။ခန်းကတော့အဲ့ဒီဆွဆွဲချက်ကိုညှဉ်းဆိုပြီးတရားရုံးတက်ခဲ့ပါတယ်။တရုတ်ရဲ့လသွားရင်6ဦးအမတ်6ဟာလဘော်ကနမူနာပစ္စည်းတွေကိုယူခဲ့ပြီးအင်္ဂါတိကလကဘာကပြန်တက်လာခဲ့ပါပြီ။ပြန်တက်ပြီး6မိနစ်အကြာမှာလက်ပတ်လမ်းကြောင်းတဲကိုဝင်လာခဲ့တယ်လို့တရုတ်မျိုးသားအာဂါတာဌာန CNSA ကဆိုပါတယ်။လကတွေတက်လာခဲ့တဲ့ရင်းငယ်ဟာလဘတ်လမ်းကြောင်းတဲမှာအာဂါတာယင်းကြီးနဲ့ချိတ်ဆက်မှာဖြစ်ပါတယ်။6ဦးမတ်6ရင်ကိုမေလ3ရက်နေ့ကလက်ကဘာကိုပြစ်လုခဲ့တာပါတလာတာခီးကိုနှင်းခဲ့ပြီးတဲ့နောက်လက်ဘော်ကဆောက်ပူလ်8ကင် SPA တို့အမည်ပေးထားတဲ့ဂျိုင်ဝမ်တဲ့ကသတ်မှတ်နေရာမှာတင်းငုံတွေနေကဆင်းသက်နိုင်ခဲ့ပါတယ်ပြန်တက်လာတဲ့လာစင်းရင်ကနေလက်ကဘာရဲ့နမူနာပစ္စည်းတွေကိုအပြန်ရင်စီလွှဲပြောင်းပြီးတဲ့နောက်အပြန်ရင်နဲ့လက်ကနေပြန်တက်လာတဲ့ရင်တို့လမ်းခွဲကြမှာဖြစ်ပြီးကဘာပတ်လမ်းအပွင့်ကိုလက်ပတ်လမ်းကြောင်းထဲမှာဆက်တည့်ရကြစောင့်နေမှာဖြစ်တယ်လို့6ဦးအမှတ် 6 mission ဆိုင်ရာပြောရေးဆိုခွင့်ရှိသူ G Ping ကပြောပါတယ်ဒီခါမှပြန်တက်လာတဲ့ရင်ဟာကဘာပတ်လမ်းကြောင်းတဲကိုပြန်လဲဝေရောက်ပြီးတရုတ်နိုင်ငံမြောက်ပိုင်းမွန်ဂိုလီးယားအတွင်းပိုင်းကိုပြန်လဲဆင်းသက်ဖို့စီစဉ်ထားတာပါ
တင်မောင်းတမရှင်အခုတော့မြန်မာပြည်တွင်းကတိုက်ပွဲတွေအခြေအနေကိုအရင်ဆုံးတင်ပြပါမယ်။ကင်းပြည်နယ်ကော့ခရိတ်မြို့မှာစစ်ကောင်စီတပ်တွေနဲ့ KNL PDF ပူးပေါင်းတပ်တွေကြားနေ့စဉ်တိုက်ပွဲတွေဖြစ်နေပြီးစစ်ကောင်စီနဲ့ BGF နေကြားဆောင်တပ်တွေပူးပေါင်းပြီးမြဝတီမြို့မှာစစ်တပ်စခန်းတွေကိုပြန်လည်ရယူနိုင်ရေးထိုးစစ်ဆင်ဖို့ပြင်ဆင်နေတယ်လို့သတင်းတွေလည်းထွက်နေပါတယ်။ဒီသတင်းကိုတော့ VOA သတင်းထောက်မိုက်အေးအေးမှသတင်းပေးပို့ထားပါတယ်ရှင်။
PNP နဲ့ကော့ခရိတ်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ KNL PDF ပူးပေါင်းတပ်တွေကြားနေ့စဉ်တိုက်ပွဲတွေဖြစ်နေပြီးစစ်ကောင်စီရဲ့အောင်စေရစစ်စင်ရေးဖြစ်တဲ့အောင်စေရစစ်ကြောင်းကလည်းနှစ်လကြာတဲ့အထိမြဝတီမြို့ကိုမလာရောက်နိုင်သေးပါဘူးစစ်ကောင်စီတပ်တွေကိုတော့နေသားဆောင်တပ်ကကူညီပံ့ပိုးမှုတွေရှိနေတယ်လို့ထိုးစစ်ဆင်မှုတွေမှာပူးပေါင်းတာတွေလုပ်နေတယ်လို့လည်းစစ်ရေးသတင်းရင်းမြစ်တွေကဆိုပါတယ်ဒီအခြေအနေတွေအောက်မှာစစ်ကောင်စီတပ်သားတွေဟာအရဝတ်တွေနဲ့မြဝတီမြို့ဘက်ကိုတက်လာနေတယ်လို့လည်းပူပေါင်းတပ်ဖွဲ့တွေကဆိုပါတယ်။ပူပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကတော့စစ်ကောင်စီတပ်တွေနဲ့နယ်သားဆောင်တပ်တွေရဲ့အခြေအနေတွေကိုအခုလိုပြောပြပါတယ်
။ဟုတ်ကဲ့သူတို့ညီပေါင်းလို့နဲ့ပြတယ်အခုလည်းကျွန်တော်တို့လမ်းကြောင်းတွေနေရာနေပါတော့။ဟိုထုတ်ကပူလမ်းတို့ဒီဒီချာစိုးလမ်းကနေပြီးတော့ကားတွေတက်လို့ရတယ်ကျွန်တော်ပုံလေးရောင်းရောင်းသွားရင်ရောင်းနဲ့တက်လာတယ်လို့သတင်းတော့ရထားတယ်။မြောက်ဒီမှာရောက်နေတယ်။မြောက်ဒီလက်နဲ့ ဆင်းရဲနေတယ်ဘယ်လိုဆဲဆောင်လဲတော့မသိသေးဘူးကျွန်တော်အဲ့တော့ခီးတဲ့လမ်းတွေကိုတချို့ကျွန်တော်ပြရစီစဉ်နေရတာဖြစ်တယ်အကွန်ကရစ်ဘက်မှာတော့ဂျုံတို့တို့ဒီကွန်ကရစ်ဘက်မှာတော့ဒီပြက်ကသူတို့စီးပွားမှုတွေနဲ့ကျွန်တော်တရင်ရရှိတဲ့တရင်စီးပွားမှုတွေနဲ့စားကားစားနဲ့ပူပေါင်းကျွန်တော်ထိုးစစ်ဆင်တယ်လို့တော့အဲ့လိုတရင်တော့ရတယ်ဒါပေမဲ့အခုချိန်ပြီးတော့လက်တွေ့ဖြည့်ဖြည့်တိုင်းတိုင်းတော့မရှိသေးဘူးဟုတ်ကဲ့အော်ရစီကြောင်တော့ထိုးစစ်ဆင်နေတာပဲဒါပေမဲ့သူတို့ထိုးစစ်ဆင်အောင်ပြန်လာခင်းတော့ထိုးစစ်ဆင်တော့ပြန်လာဆင်းတော့အခုချိန်ဒီကနေတော့တော့မကြုံနိုင်ဘူး
နေကြောက်တက်ကတာဝန်ရှိသူတွေကတော့စစ်ကောင်စီနဲ့ပူးပေါင်းထိုးစစ်ဆင်တာတွေမလုပ်ပါဘူးဆိုပြီးကရင်သတင်းဌာနကမေးမြန်းစင်မှညှင်းဆို့ထားပါတယ်။ဒါပေမဲ့ပူးပေါင်းတက်တွေကတော့နေကြောက်တက်ဟာယုံကြည်လို့မရကြောင်းစစ်ကောင်စီကိုထောက်ပံ့ပေးမှုတွေရှိနေတာတွေကသူတို့နဲ့တူပူးပေါင်းထားတယ်ဆိုတာကိုသက်သေပြနေတယ်လို့လည်းဆိုပါတယ
်။အဲ့ဒါမြောက်ဒီကိုသိနိုင်ခဲ့ပြီးမယ်ကျွန်တော်ကအုပ်ချုပ်ရေးနေရာကိုမကြည့်ဆောင်နိုင်ခဲ့တဲ့နေရာကိုအဲ့ဒီစကားဆောင်ရပြန်ချရတယ်အလန်ပြန်တင်တယ်ပြန်ခေါ်လာတယ်အလုံးလေးဟိုတရမ်းနေမှာသတ်ထားပြီးတယ်အဲ့ဒီလုံကြုံကြီးယူပြီးတယ်စမ်းလို့ရေးချပို့ပြီးတယ်ဒါကဒီကျဲလုံဆောင်ချက်တွေလေဒါထင်ရှားတဲ့လုံဆောင်ချက်တွေပဲအဲ့တော့သူ့ပုံကိုကျွန်တော်ရန်ကစီးပြမှုလို့ဟုတ်တယ်သူကတော့ဟိုမပေါင်းပါဘူးလို့အာမတိုက်ပါဘူးလို့ကျွန်တော်ကပူပေါင်းမတဲ့သူတို့ကထောက်ပံ့ပေးနေတာပဲလေထောက်ပံ့ပေးရဆိုတာဒါတိုက်တာနဲ့တူတူပဲလေကျွန်တော်ကလည်းကြည့်စား
ကော့ဂရိတ်ညွန့်နယ်ထဲမှာတော့ပူပေါင်းတက်တွေကမြို့ပေါ်ကနေဆုတ်ခွာသွားပြီးကြတဲ့ကစစ်ကောင်စီတက်တွေကနေရာဝင်ယူထားပြီးလက်တလုံးမှာစာတင်ကြောင်းတွေပြန်ဖွင့်လာတွေကိုလှုပ်လာတယ်လို့လည်းပြောပါတယ်။
အဲသူတို့မြို့ပေါ်မှာတော့ကျွန်တော်တို့ကပြန်ဆုတ်သွားတယ်ကြားပြီးစစ်ကြောင်းကပြန်ဆုတ်သွားတော့သူတို့ကနေရာအကုန်လုံးပြန်ယူတယ်မိလောင်မြင်နေတယ်။ဒီနေ့မနေ့ကလည်းသူတို့ကကျောင်းစာတင်ကြောင်းကိုအတင်းထိအားပြီးပြီးအဲဒီတက်ခိုင်းတယ်ပေါ့နော်ကျွန်တော်ရရှိတဲ့တင်ရဝင်ဝင်ဝင်ကြောင်းနဲ့ဒီအထာကတိကိုနှစ်ခုပေါင်းပြီးတော့ပြက်တာအကြောင်းသားတရားကျော်ပဲရှိတယ်လို့ကြားတယ်။အမထင်းမင်းပြက်ဆိုင်တော့အမကြောင်းလေးဖွင့်ထားတာ။အကြောင်းတော့ဖွင့်လာပြီးပြက်တဲ့ကလေးတွေမရှိဘူး။ဟောအဲ့မှာနေခိုင်တဲ့ဘီဘီဘီတွေပြက်လာအဲ့အမကံတော့လုံကြုံရအောင်ဘာမှတောင်းမကြည့်သေးနိုင်။အဲတချို့ကမထင်းမင်းပြန်ရတဲ့ဒီနေရာမရှိတဲ့သူတွေအဲဒီဖြစ်ပြီးရောက်သွားနေမှာပြန်ကြပြီးတော့နေရဖြစ်ခဲ့ရှိတဲ့လူတွေကတော့ခုတ်ပြီးအပြင်အရမအဘလိုရမယ်ဒီထိုင်ကြရတဲ့အမိခံပြုလို့ရှိတ
ယ်ကော့ပိုရိတ်မြို့နယ်တွေကအတွင်းကွင်းကလေးတုံးတရာနေရာဘက်မှာတော့နေကြောက်တက်နဲ့စစ်ကောင်စီတပ်တွေပူးပေါင်းထားတဲ့အဖွဲ့တွေနဲ့ KNL PDF ပူးပေါင်းတပ်တွေဟာဂျွန်လ၁ရက်နေ့မှာတိုက်ပွဲဖြစ်ပွားချိန်မှာတော့လေကြောင်းတိုက်ခိုက်မှုတွေပြင်းပြင်းထန်ထန်လုပ်ခဲ့ကြောင်းကိုလည်းဒေသခံတွေကဆိုပါတယ်ကရင်ပြည်နယ်ကော့ပိုရိတ်မြို့နယ်အတွင်းမှာတော့တိုက်ပွဲတွေကဆက်တိုက်ဖြစ်ပေါ်နေပါတယ်ရှင်
မအေးအေးမရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။မြန်မာနိုင်ငံတွင်အထူးသဖြင့်စကိုင်းမကွင်းနဲ့မန္တလေးတို့မှာစစ်ကောင်စီဘက်ကအရသာပြည်သူတွေအပေါ်လေးချောင်းတိုက်ခိုက်မှုတွေဖမ်းဆီးတပ်ဖြတ်မှုတွေတစ်နှစ်ထက်တစ်နှစ်ပိုများလာနေတယ်လို့စကိုင်းတိုင်းဒေသခံတွေနဲ့တော်လှန်ရေးတပ်ဖွဲ့တွေကပြောပါတယ်။အာရှပစိဖိတ်ဒေသလုံခြုံရေးဆိုင်ရာ Shangri-La Dialogue ဆွေးနွေးပွဲမှာလည်းဗြိတိန်အကြီးအကဲတန်တမန်ကမြန်မာနိုင်ငံအတွင်းမှာလက်တလောဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေအကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့နန်းလောင်ကပြောပြပေးပါအောင်ရှင်
။ဂျွန်လ3ရက်နေ့ကစကိုင်းတိုင်းမင်းကင်းမြို့နယ်ကမင်္ဂလာဘွတ်တစ်ခုကိုစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခဲ့ခဲ့တာကြောင့်ကလေးငယ်တွေအပါအဝင်လူ30ကျော်သေဆုံးပြီးတော့20ကျော်ဒဏ်ရာရခဲ့ကြပါတယ်။စစ်ကောင်စီတပ်တွေကရခိုင်ပြည်နယ်စစ်တွေမျိုးဂျိုင်းဖြူရွာကဒေသခံတွေကိုလည်းအစုလိုက်အပြုံလိုက်ပစ်ခတ်တပ်ဖြတ်ခဲ့တယ်လို့ဒေသရင်းသတင်းတွေနဲ့ဒေသခံတွေကပြောကြပါတယ်။မေလ17ရက်နေ့ကလည်းမြင်းမူမြို့နယ်လက်ထုတော်ကြေးရွာကကလေးငယ်တွေအပါအဝင်ဒေသခံ32ဦးကိုစစ်ကောင်စီတပ်ကအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မြင်းကြံမြို့နယ်ကကြေးရွာတွေကိုလည်းစစ်ကောင်စီတပ်ကနယ်မြေရှင်းလင်းရေးစစ်ကြောင်းတွေဝင်ပြီးတော့ကြေးရွာတွေကိုမီးရှို့တာဒေသခံတွေကိုတပ်ဖြတ်တာတွေဆက်တိုက်လုပ်နေတယ်လို့လည်းဆိုပါတယ်။ဒီအကြောင်းတွေကိုမေလ30ရက်နေ့ကစင်ကာပူနိုင်ငံမှာကျင်းပတဲ့အာရှပစိဖိတ်ဒေသလုံခြုံရေးဆိုင်ရာ Shangri-La Dialogue ဆွေးနွေးပွဲမှာ Indo-Pacific ဒေသဆိုင်ရာ UK ရဲ့အကြီးအကဲသံတမန် Anne Marie Trevelyan ကအခုလိုပြောခဲ့ပါတယ်။
Sadly, we are seeing civilians beset by abhorrent acts of violence, including airstrikes, shelling, and arson targeted at villages, homes.
မြန်မာနိုင်ငံကအရသာပြည်သူတွေအနေနဲ့ရွာအိမ်ကျောင်းနဲ့ဆေးရုံတွေကိုပြစ်မှတ်ထားတဲ့လေကြောင်းတပ်ခတ်မှုတွေအမြောက်တွေနဲ့ပြစ်ခတ်မှုမီးရှို့မှုတို့အပါအဝင်ဆက်စပ်ဖွဲ့အကြမ်းဖက်မှုတွေနဲ့တော်ကဝင်းနေတာကိုဝါးနေစွာမြင်တွေ့နေရပါတယ်။ မြင်းမုံနယ်မြင်းချမြို့နယ်တွေမှာလက်တလောဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေကြောင့်အပြစ်မဲ့ပြည်သူတွေထပ်ပြီးတော့အသက်ဆုံးရှုံးရတာဟာခြေကွဲစရာကောင်းပါတယ်။တာဝန်ရှိတဲ့အဖွဲ့အစည်းတွေအားလုံးအထူးသဖြင့်စစ်အစိုးရအနေနဲ့အယက်သားပြည်သူတွေကိုအကာအကွယ်ပေးရအတွက်အဓိကဦးစားပေးဆောင်ရွက်ဖို့တိုက်တွန်းလိုပါတယ်လို့ပြောဆိုသွားတာပါ။လက်ရှိစကိုင်းတိုင်းဒေသတွေမှာဒီ2024နှစ်စာမိုင်းကစလို့စစ်ကောင်စီကအနေနဲ့ရှင်လျေစစ်ကြောင်းတွေမှာအင်အားအလုံးရင်သုံးလာတယ်လို့အညာဒေသကာကွယ်ရေးအဖွဲ့တွေကပြောပါတယ်။ဒီနှစ်ထဲမှာပဲစကိုင်းဒေသကိုစစ်ကောင်စီကလေကြောင်းတိုက်ခတ်မှုတွေလည်းပိုတိုးလာတယ်လို့ဆိုပါတယ်။ဒီလိုလေကြောင်းတိုက်ခတ်မှုကြောင့်ဒေသခံတွေအများအပြားသေချာကြရတယ်လို့96 soldiers ရဲ့တာဝန်ခံကအခုလိုပြောပါတယ်။
ဒီစကောင်းစီဘက်ကနေပြီးတော့အင်အားသုံးပြီးတော့ဟိုစစ်ကြောင်းထိုးလာတာကြီးစိတ်လာရေပေါ့နော်အပြီးရင်နောက်တစ်ခုက air strike လုပ်တဲ့ကိစ္စကြီးတအားဟိုစိတ်လာရေဘာလို့လဲဆိုတော့ပြီးခဲ့တဲ့ရက်ပိုင်းအတွင်းကိုပေါ့နော်ဒီညီမတို့နေတဲ့နားပတ်ချလေပေါ့နော်နေတဲ့နားပတ်ချလေကရွာတစ်ခုကိုပဲစစ်အိုအက်စထရိုက်လုတ်သွားရဲလုတ်သွားတော့သူတို့ကဘာလို့တာဂတ်ထားပြီးအဓိကလုတ်ချင်တာလဲမသိပေမဲ့အဓိကထိတာကတော့ပြည်သူတွေထိသွားရဲပေါ့နော်စစ်ကောင်စီအနေနဲ့ကဟိုသိချင်တာပြည်သူတာဂတ်ထားနေရလားဒါမှမဟုတ်တော်လည်းရေးသမားကိုတာဂတ်ထားရလားဒါမှမဟုတ် तू ကတော်လည်းရေးသမားမှမဟုတ်ဘူးပြည်သူရောမိန်းကလေးရောကလေးပါမကြအကုန်တာဂတ်ထားနေတဲ့ပုံစံဖြစ်နေရပေါ့နော်အညာပါဆိုလို့ရှိရင်အခုဆိုရင်အက်စထရိုက်ကထောက်လျှောက်ကိုလုတ်နေအနေထားဆိုဂျီနိုဆိုက်လိုပုံစံတော့ဖြစ်နေရပေါ့အဲ့လိုအနေထားလေးရှိတယ်ဒေသခံတွေကအခုဆိုရင်စစ်ကြောင်းထိုးတာကိုပဲဟိုရှောင်ပြေးနေကြတဲ့အနေထားမဟုတ်တော့ဘူးဟိုဘယ်ချိန်လေးနဲ့ဘုံလာကြဲခံမလဲငါပြည်သူဆိုပြီးတော့ပေါ့ရနေလို့ရတဲ့အနေထားလည်းမဟုတ်တော့တဲ့အခြေအနေဖြစ်နေတာပေါ့နော်ပြည်သူတွေမှာဟိုအိမ်လဲမီရှုခံရတယ်လေးနဲ့လည်းဘုံကြဲခံရတယ်စစ်ကြောင်းထိုးလို့လည်းမိသွားတဲ့အသက်ခံရတဲ့အခြေအနေဆိုတော့အညာမှာတော့အများကြီးဟိုအခက်ခဲတွေကြုံနေတယ်စပီးရှောင်းတွေလည်းအများကြီးများလာတယ်အင်ဂျီမဲ့တွေလည်းပြည်သူတွေလည်းအများကြီးတိုးပွားလာတယ်ပြီးရအသက်ဆုံးရှုံးမှုတွေလည်းအများကြီးဟိုဖြစ်လာရပေါ့နော
်ပြီးခဲ့တဲ့နှစ်2023ဧပြီလ7ရက်နေ့ကလည်းစကိုင်းတိုင်းကပ်မလို့ခရိုင်ပစီကြီးကျေးရွာကပြည်သူအုပ်ချုပ်ရေးရုံးဖွံ့ဖွဲ့ကိုစစ်ကောင်စီတပ်ကဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ကလေးငယ်38ဦးအပါအဝင်လူပေါင်း184ဦးသေဆုံးခဲ့ပါတယ်မြန်မာနိုင်ငံကစီအေပတိပခါရီမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုတွေနဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်အရက်သားထိခိုက်ဒေဆုံးမှုတွေအတွေ့ဆိုရင်ကြောင်းကုလသမဂ္ဂကလည်းမကြာခင်ကသတင်းထုတ်ပြန်ထားပါတယ
်။နန်းလောင်ဖြုတ်ပြပေးခဲ့တာပါရှင်။သောတာရှင်တို့အခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဦးနေမနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ကျမတို့ရဲ့ထုတ်လွှင့်ချက်တွေကို VOE ရဲ့ website ဆာမျက်နှာ bami.voenews.com မှာအတန်လွှင့်နေတဲ့အချိန်နဲ့တိုက်ရိုက်ထုတ်လွှင့်ပေးနေတယ်လို့ပဲလူမှုကွန်ရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ချက်ကိုနှားဆင်ကြည့်ရှုနိုင်ကြပါလိမ့်ရှင်။အခုတော့ဆက်သွယ်မေးမြန်းခန်းကိုတင်ပြပါမယ်။ပြည်တော်စုထူထောင်တဲ့အခါမှာတစုတစ်ဖွဲ့ကလောဝကြီးအုပ်တာမျိုးမဟုတ်ဘဲ Come Together အတူတကွပူးပေါင်းတာမျိုးလူလာပြီးရခိုင်ပြည်နယ်အနေနဲ့တော့ Confederate အဆင့်ထက်မနှိမ့်နာကိုမျှော်မှန်းထားတယ်လို့ AA 6ဦးစီးချုပ်ဝှချုပ်ထွန်းမြတ်နိုင်ကပြောပါတယ်။ပြည်ရင်းပြသနာဖြေရှင်းတဲ့နေရာမှာပြပလွှမ်းမိုးမှုနည်းနိုင်သမျှနေအောင်သတိထားဖို့လိုအပ်ချက်ကိုလည်းထောက်ပြပါတယ်။ AA စစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်နဲ့ VOA မေးမြန်းမှုဒုတိယပိုင်းကိုတင်ဆက်ပေးပါမယ်ရှင်။ကိုသားညုံဦးပါရှင
်။ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်အကြောင်းအရာတစ်ခုမေးချင်ပါတယ်။အဓိကစီးရဲမဟာမိတ်ကိစ္စပါ။ AA ကပြောမယ်ဆိုရင်ညီတော်မဟာမိတ်၃ဘုံနဲ့မဟာမိတ်ရှိတယ်။အဲ့တော့ AA ရဲ့မဟာမိတ်တခြားဆက်ဆံရေး NUG နဲ့ဆက်ဆံရေးချင်းဖွဲ့နဲ့ဆက်ဆံရေးမဟာမိတ်ဆက်ဆံရေးရောဘယ်လိုရှိပါလဲခင်ဗျာ။
ကျွန်တော်တို့အာရခတ်တက်တော်အနေနဲ့ကတော့စတီဆောက်တာလဲမဟာမိတ်ကချင်နေမြေမှာအနောက်အင်အားဟိုဖြန့်ကျက်ပြီးမှအကရင်အရင်တော့ဆိုရင် DKBA ဟောကိုစောဆဲအောင်တို့နဲ့လည်းလက်တွဲပြီးလှုပ်ခုတဲ့ရှမ်းမြောက်ပလောင်နေမြေကိုအစုံပါပဲကျွန်တော်တို့ကမဟာမိတ်ဆက်ဆံရေးတော်တော်များပါတယ်အခုနောက်ပိုင်းလဲဒီမြန်မာပြည်အလဲပိုင်းကတော်လန်ရေးလှုပ်တဲ့ညီငယ်တွေပေါ့သူတို့နဲ့လည်းကျွန်တော်တို့ဟိုအပြုတ်သဘောဆောင်ပြီးညီကိုစိတ်တက်နဲ့တက်နိုင်သမျှအရက်တီပေးတာလည်းရှိပါတယ်ချင်းနဲ့လည်းကျွန်တော်တို့ဟိုတော်တော်လေးအဲကောင်းတဲ့ဆက်ဆံရေးတည်ဆောက်ထားပါတယ်လက်တွေ့မြေပြင်မှာပူးပေါင်းဆောင်ရွက်မှုလည်းအင်အားကောင်းပါတယ်အဲနောက်ထပ်လည်းဒီထက်ပိုကောင်းအောင်လှုပ်ဆောင်နိုင်ဖို့ကြိုးစားနေတာလည်းရှိတယ် NUG နဲ့လည်းကျွန်တော်တို့ကဟို NUG ကိုမြန်မာနိုင်ငံရဲ့အရေးကြီးတဲ့ဟိုအရေးအကြီးဆုံးသောထဲကပေါ့ ဒီ main actor တယောက်အနေနဲ့ကျွန်တော်တို့အမြဲတမ်းရှုမြင်သုံးသပ်ပါတယ်မျှော်လင့်ချက်လည်းထားတယ်အဲဒါကတပြည်လုံးအတိုင်းအတာနဲ့ပြောတာပေါ့တချို့သော NUG ရဲ့နောက်ခဘက်တွေကိုတော့ကျွန်တော်တို့ဘုံရင်မကြတာလည်းရှိပါတယ်အထူးသဖြင့်ရခိုင်အရေးတွေမှာသူကမဖြစ်မနေပြောရတယ်ဆိုတဲ့အတိုင်းအတာကိုကျွန်တော်တို့ကလက်ခံတယ်ဒါပေမဲ့တချို့ကိစ္စတွေကလူသာထက်မပိုဖို့လဲကျွန်တော်တို့ကမျှော်လင့်နေပေါ့ဒါကြောင့်လဲဒီတလောကပဲသူတို့ကိုယဉ်ကျေးကျေးနဲ့
အနီမြစ်တာရက်ခံတဲ့အကြောင်းကြားစာတစ်စောင်လည်းပို့ထားပါတယ်ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်ဆုံးတစ်ခုမေးချင်တာဒါကတော့အေရဲ့နိုင်ငံရေးဗီရှင်ပေါ့နိုင်ငံရေးအရေးမှာချက်ကျွန်တော်သိထားပြောင်းဒီယက္ခိတလမ်းစဉ်ဒီအာရကန်တက်တော်နေတဲ့ယက္ခိတလမ်းစဉ်သွားမယ်ဆိုတာရေးဝါဖြစ်ပြီးထားပါတယ်ခင်ဗျာအဲ့တော့အေရဲ့အရေးမှန်ချက်ကဖယ်ရိုအနေနဲ့စဉ်းစားလားကွန်ဖက်ဒရေးရှင်းအနေန
Yaman, Chipuro, Yuji Soma. Generoma, Song Song Kara, Generoma, Yami Reclaim Lo Yame, Bima, the Tamaima Suing Yarevo, General Nimirigo, Bima, the identity ego, this young thing for Kara and Italian, and Yajung Dreke, Daddy, a great young Jamele, General Kaimu Dariga, Bobi Siung Lare, Bobi Josa Lare. The Chima Genoma, Ea Chi and the Zondia Shila, Epoma, Nyama Nangama, Shida, the Tayanda Niko, the Bobama, Kongong Bomale, Genoruga, or two the boss hound there, and Mita, the Abisa, the Ari, and Genoru, or Bau, a council contribute long hangers, Rarego, Lolo Shine, Vale, a kind in an hour, the Confederate sent him a name there, and Nanga sent and the Pugor, a Genoru, your mammy. လုံးဆောင်နေတာဖြစ်တယ်တိုက်ပွဲဝင်နေတာဖြစ်တယ်ကျွန်တော်တို့ရဲ့ရက်ပြီချက်ကဘယ်တော့မှပြောင်းလဲမှာမဟုတ်ပါဘူးအာသူများစီကလည်းတောင်းနေမှာမဟုတ်ဘူးမရရအောင်ဟိုတိုက်ပင်းတိုက်မယ်ပြီးမှဟိုတိဆောက်တော့မယ်ပေါ့ဒါဟိုတစ်ဖက်နဲ့တစ်ဖက်နားလည်မှုအပြင်နဲ့အဲဒီသဘောထားကြီးကြီးနဲ့ဟိုသဘောတူညီကြတယ်ဆိုရင်တော့အာဒီစီလုံးညီညွတ်တဲ့အဲဒီအနာဂတ်တစ်ခုမှာအကုန်လုံးပဲအေးချမ် the coming together union ဖြစ်စေချင်တယ်။ဒါကဒါ holding together ဆိုပြီးမှတစုံတရာကလက်ဝကြီး OB main ဟိုဟာလောက်ပါဒီဟာငါယူချင်ယူမယ်မပေးချင်မပေးဘူးဆိုတဲ့ဟာမျိုးမဟုတ်ပဲနဲ့အဲဒီလူမျိုးစုဥရအကုန်လုံးစီးလုံးညီညွတ်တဲ့ဟိုပြည်ထောင်စုဖြစ်ဖို့တော့ကျွန်တော်တို့မှန်းထားတယ်အဲ့ဒါကတော့ကျွန်တော်တို့မျှော်မှန်းချက်ပေါ့သို့တော့တခါတလေအဲဒီအနေထားတွေကိုကျွန်တော်တို့တုံ့ပြန်ဖို့လည်းလိုတယ်ငကူမျှော်မှန်းချက်နဲ့အစီအစဉ်ဒါပေမဲ့လက်ရှိဖြစ်ပျက်နေတဲ့အနေထားအပြီးတော့ကိုဘလောက်လုံနိုင်မလဲဆိုတဲ့ဟာတွေကိုကျွန်တော်တို့စဉ်းစားပြီးမှစိတ်ရှည်ရှည်နဲ့ကျွန်တော်တို့ဟိုခွန်အားကိုစုဆောင်ရင်းအကောင်ဆုံးမျှော်လင့်ရင်းဆက်လက်လှုပ်ဆောင်မယ်ပြီးရင်ဒီမြန်မာပြည်သူတွေအတွက်လည်းကျွန်တော်တို့လုံနိုင်တာတွေအကုန်လုံးကိုတော့ကြိုးစားလှုပ်ဆောင်ဖို့တန်တိခံချထားပါလေအ
ဲ့တော့လက်ရှိမြန်မာနေဦးတော်လိုင်းနဲ့ပတ်သက်လို့ဗိုလ်ချုပ်အမြင်လေးလည်းသိချင်ပါတယ်တစ်ဆက်တည်းမှာ
ကျွန်တော်တို့လည်းဒီဗမာပညာရေးစနစ်မြန်မာပညာရေးစနစ်ဒီမြန်မာပြည်ထဲမှာလည်းနေပြီးမှအညာဒေသတွေကိုလည်းကိုယ်ဒေသလို့ပါပဲအဲဒီဒေသတွေကိုအေးချမ်းဖို့တိုးတက်ဖို့လွန်မြောက်ဖို့ကျွန်တော်တို့တကယ်အဲစေမှန်ကန်သောစေတနာရှိပါတယ်အဲဒီမြန်မာပြည်သူတွေရဲ့လှုပ်ရှားမှုတွေကိုလည်းကျွန်တော်တို့တက်နိုင်တာအကုန်လုံးကိုဟိုမျှဝေပြီးမှရက်တည်လျက်ရှိနေပါလေဆိုတော့အာစောစောပြောခဲ့တဲ့အာအခြေခံမှုတွေပါပဲပြည်သူတွေကိုအပြစ်မဲ့ပြည်သူတွေကိုဟိုထိခိုက်မှုမရှိအောင်တော့ကျွန်တော်တို့လှုပ်ဖို့တော့လိုပါတယ်ဒီထက်မှတော်လန်ရေးအစပိုင်းမှာဒီဒေါသတွေပောက်ကွဲပြီးမှအစိမ့်လောင်အမဲ့လောင်ဆုံးရှုံးမှုတွေအဲလိုမျိုးရှောင်ရှားဖို့နဲ့နောက်လှုပ်ဆောင်တဲ့အလုပ်တွေမှာလည်းပဲဒီအဓိကပေါ့ပြည်သူတွေကိုအကာအကွယ်ပေးပြီးမှတိုင်းပြည်အနာဂတ်ကိုတေချာထက်ဆင်းလာပြီးဒီထက်ကိုစီးလုံးအောင်လုပ်ဖို့တော့ကျွန်တော်တို့မှလိုအပ်နေတာတွေကိုမြင်မိပါတယ
်။တကယ်တမ်းပြောရင်မြန်မာနိုင်ငံမှာရခိုင်နဲ့ချင်းဟာတော်တော်အစင်းရဲဆုံးကာလအကြာကြီးဖြတ်ခဲ့တာပါ။အစင်းရဲဆုံးအခြေအနေမှာကျွန်တော်မှတ်မှတ်ရဗိုလ်ချုပ်ပြောခဲ့တဲ့စကားကျွန်တော်မှတ်ရပါတယ်။တကယ်တမ်းဟိုဘာမှအပြစ်ခတ်မရှိဘဲနဲ့အချိန်ကာလတော့မှာတော်တော်အစင်းရဲခဲ့တာပါနော်။အခုဗိုလ်ချုပ်တို့တစ်ချိန်မှာရခိုင်ကိုပြန်ထိန်းနိုင်မယ်ဆိုရင်ရခိုင်နဲ့ပတ်သက်လို့ဖွံ့ဖြိုးရေးမျှော်မှန်းချက်ကဘယ်လိုရှိပါလဲ
။ထိန်းချုပ်နိုင်ခဲ့ပြီဆိုရင်တချို့ပြည်သူတွေကတော့လොမြောက်ရင်အေးချမ်းပြီလොမြောက်ရင်တိုးတက်ပြီလို့ထင်တာပေါ့။ဒါပေမဲ့တကယ်လက်တွေ့မှာက လွတ်မြောက်ခြင်းဆိုတာကဒီညှင်းချမှုတွေတိုးတက်မှုတွေအတွက်လန်စားတော့ပွင့်လာမှန်တယ်လက်တွေ့ကြိုးစားမှုတွေအများကြီးလုပ်ဖို့လိုပါသေးတယ်အဲကျွန်တော်တို့မှာစိန်ခေါ်မှုတွေတော့အများကြီးရှိအောင်မယ်အဲမြေပြင်တွေကိုလွတ်မြောက်အောင်လုပ်ရင်တောင်မှဒီနိုင်ငံခြားယင်းနှိမ့်မြုပ်နယ်မှုတွေနဲ့ပတ်သက်ပြီးအဲကျွန်တော်တို့ ဒီရှေ့အမြင်နေလောက်ကိုလိုပါသေးတယ်အခုတော်လန်ရေးစစ်ပွဲတဲ့အချိန်မှာလည်းပဲလက်ရှိအချိန်တွေရဆိုရင်စကစရနေသားတော်တော်လေးကိုဆုတ်ယုတ်လာပြီပေါ့အဲ့ဒီအချိန်မှာတော်လန်ရေးဖက်ကလည်းလာမဲ့အခုဆိုရင်2024ငါးလပိုင်းကုန်တော့ပြီအဲ့ဒီနောက်ပိုင်းကနေဆိုရင်တော်လန်ရေးဖက်ကနေပို့ပြီးမှအားသာလာဖို့လာလာတယ်မြင်တာပေါ့ဒီအချိန်တွေမှာ အရင်ထပ်ပို့ပြီးစီလုံးကိုလိုတယ်စီလုံးကိုဆိုတာလဲဥဆောင်မှုမှာရည်ချင်းရှိဖို့လိုတာပေါ့မဟုတ်ရင်တစ်ဖက်ကကြတော့တဲ့အချိန်မှာတော်လည်းဖက်ကတော့အားကြီးလာတယ်ဒါပေမဲ့တယောက်တစ်ပေါက်နဲ့ဆိုရင်ပြည်သူတွေဖက်ကထိခိုက်မှုတွေပိုများနိုင်တယ်ကျွန်တော်အမြင်နဲ့ရက်တိချက်ကတော့ဒီကိုပြည်တွင်းပြဿနာကိုဖြေရှင်းတဲ့အချိန်မှာပြေပလုံးမှုမှုကိုနည်းနိုင်သမျှနည်းအောင်ကျွန်တော်တို့ကတတိထားဖို့လိုတ ဟိုတန်တမန်ရေးစီရေးစီးရှင်းတော့မယ်ဆိုရင်ကျွန်တော်တို့လူချင်းတဲ့ပုံစံမှာဖြစ်တော့ဘူးဒါကြောင့်ဒီကိစ္စတွေပေါ်မှာဟိုထင်းကြောင်းမှုမှန်ကန်ဖို့လိုတယ်ပြီးရင်ဒီကျွန်တော်တို့မြန်မာပြည်တွင်းမြန်မာပြည်အရေးကိုဆောင်ရွက်နေတဲ့ပုံကိုယ်တွေပေါ်တော်လည်ရေးတက်ဖြစ်ဖြစ်ဘာဖက်ကဖြစ်ဖြစ်အဓိကတော့ကိုယ့်ပြည်တွင်းနဲ့အမျိုးသားအကျိုးစီးပွားကိုသစ္စာရှိဖို့လိုပါတယ်ကိုကတ အကျိုးစီးပွားကိုဖျက်ဆီးတာမျိုးပြည်သူတွေထိခိုက်တာမျိုးတော့မလုပ်မိဖို့အရန်အရေးကြီးပါတယ
်။ဟုတ်ကဲ့ပါ။ဗိုလ်ချုပ်အခုလိုဖြည့်ချားပြီးတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။အခုတော့နိုင်ငံတကာသတင်းဆောင်ပါတဲ့ပုဒ်ကိုတင်ပြပါမယ်ရှင်။အမေရိကန်သမ္မတဟောင်းတန်နဲ့ထရန့်ဟာဒီသတင်းပတ်မှာသူ့ရဲ့ရွေးကောက်ပွဲမဲဆွဲစည်းရုံးတဲ့ခီးစဉ်တွေပြန်လည်စတင်နေပါပြီ။အမေရိကန်သမိုင်းမှာပထမဆုံးအနေနဲ့အချင်းကျပါတီကြီးတယောက်ကိုကိုးစားပြုပြီးအပြစ်ရှိကြောင်ဆုံးဖြတ်ခံထားသူရာဇဝတ်သားတယောက်အနေနဲ့အမေရိကန်သမ္မတရွေးကောက်ပွဲဝင်သူလည်းဖြစ်ပါတယ်။သူလှည့်လည်မဲဆွယ်စည်းရုံးရာဒေသတွေကမဲဆန္ဒရှင်တွေအနေနဲ့ဒီလိုဖြစ်ရပေါ်ဘလို့များတုံ့ပြန်ကြတယ်လဲဆိုတာနဲ့ပတ်သက်ပြီး VOA သတင်းတောက် Scott Stans ပေးပို့ထားတဲ့သတင်းဆောင်မကိုတော့ကိုအောင်အောင်ကပြောပြပေးပါမယ်ရှင်။
သမရဟောင်းဒေါ်နယ်ထရန့်ဘောသူ့ရဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးအချက်အလက်အမှားတွေပြင်ဆင်ပြောင်းလဲပြသတာကြောင့်အမှုပေါင်း34မှုနဲ့အပြစ်ရှိကြောင်းဂျူရီဖွဲ့ကဆုံးဖြတ်ထားပေမဲ့သူ့ကိုထောက်ခံသူတွေကတော့မပြောင်းမလဲပဲဆက်လက်ထောက်ခံနေကြသေးပါအခုလိုဆုံးဖြတ်ချက်ဟာအမှားယွင်းကြီးဖြစ်ပြီးတော့ထရန့်အနေနဲ့ဒုတိယသမရသက်တမ်းဆက်တာဝန်ယူသင့်တယ်လို့လဲဆိုပါတယ
် When he was in office for 4 years we
ပထမသက်တမ်း၄နှစ်တုန်းကအခုအချိန်နေနဲ့လောကကွာခြားပါတယ်စစ်ပွဲလောက်ကိုင်းငွေကြေးဖောက်ပွားတာနဲ့တခြားပြဿနာမျိုးစုံမှာဒါကြောင့်သူအာဏာပြန်ရစေခြင်းပြီးဒီပြဿနာတွေကိုရှင်းစေခြင်းမှာတယ်
ဂျူရီဖွဲ့ရဲ့ဆုံးဖြတ်ချက်ပေါ်ထရမ့်ကမဟုတ်မမှန်ပြောဆိုနေတာတွေနဲ့ပတ်သက်ပြီးဒါဟာ Republican Party နဲ့တိုင်းပြည်ရဲ့ပုံရိပ်ကိုထိခိုက်စေတယ်လို့တချို့ကဆိုပါတယ
် There is nothing until this party
Donald Trump ကိုဒီပါတီကမထုတ်ပယ်သေးဘူးဘာမှအကျိုးရှိလိမ့်မယ်မဟုတ်ပါဘူးကျွန်တော်တို့ကတော့ရွေးကောက်ပွဲပေါ်မှာယုံကြည်ပါတယ်ဂျူရီဖွဲ့ဝင်တွေကလည်းကိုယ်အမေရိကန်နိုင်ငံသားတွေဖြစ်တာကြောင့်သူတို့ဆုံးဖြတ်ချက်ကိုယုံကြည်ပါတယ် American San Tambo တွေကိုဒီပါတီကတန်ဖိုးမထားသေးရတော့ Republican Party ကိုနောက်တစ်ချိန်မဲပေးမှာမဟုတ်ပါဘူး
ရာဇဝတ်သားဖြစ်နေတဲ့နောက်ထရမ့်ဟာဂျိုးဘိုင်ဒန်ထက်ယုံကြည်စရာပိုကောင်းတယ်လို့ထင်သူတွေလည်းရှိပါတယ
်။ Biden just strikes me as being fake and he's
Biden ဟာထင်ရမြင်ရတွေပြောနေသူပါ။သူ့ဘာသာသူသဘောကောင်းတဲ့အဖိုးအိုတယောက်လိုပုံဖော်ပြောဆိုပြီးတော့ဒါဟာလောက်ချံဖန်တီးမှုတတ်တတ်ပါ။မယိုးမသားပြောတာကြောင့်ယုံလဲမယုံပါဘူး။ထရမ့်ကတော့ဒေရိုးပြောတတ်တာကြောင့်နဝင်မချိုလာပေမဲ့သူကပိုပြီးတော့မှယုံကြည်စရာကောင်းပါတယ်။
အချက်အလက်အများကြီးပြင်ဆင်ပြတတ်တာကြောင့် Trump အနေနဲ့အခုလိုအမှုရင်ဆိုင်ရတာဖြစ်ပြီးတော့ကိုပြုသမျှဆိုးကျိုးတွေရင်ဆိုင်ရဖို့တချို့ကမျှော်လင့်ပါတယ
်။ The way that he speaks about women, the way that he treats other people.
ယုံတယ်မျိုးနဲ့ပတ်သက်ပြီးပြောဆိုထားတာတွေတခြားနိုင်ငံတွေပေါ်သူ့ရဲ့ဆက်ဆံပုံရွှေ့ပြောင်းအခြေချလာသူတယောက်ကိုလက်ထပ်ထားတာတော့မှဒီလိုအခြေချရွှေ့ပြောင်းလာသူတွေအပေါ်မှာထားတဲ့သူ့ရဲ့သဘောထားပြောလို့ကိုမကုန်ပါဘူး။သူပြုခဲ့သမျှသူ့စီအားလုံးပြန်လာပါလိမ့်မယ်။
ဂျူရီဖွဲ့ရဲ့ဆုံးဖြတ်ချက်ကိုထည့်သွင်းစဉ်းစားမှာမဟုတ်ဘူးလို့ပြောသူတွေလည်းရှိပါတယ်
။ I'm still voting for Donald Trump. I think this whole thing
will be maybe my bar. ဒ
ီကိစ္စကြီးတစ်ခုလုံးကရည်စရာကောင်းတယ်ထင်ပါတယ်။ကိုယ်နိုင်ငံအတွက်လည်းစိတ်ထဲရှက်မိပါတယ်
။ဘယ်ပါတီကိုမဲပေးမလဲဆိုတာမဆုံးဖြတ်ရသေးသူတော်တော်များများနေထိုင်တဲ့ပန်ဆယ်ဗေးနီးယားပြည်နယ်မှာတော့ဂျူရီအဖွဲ့ရဲ့ဆုံးဖြတ်ချက်ဟာထရမ့်ကိုထောက်ခံသူတွေကိုမီးထိုးပေးလိုက်တယ်လို့ဖြစ်မယ်လို့တချို့ကသုံးသပ်ပါတယ်။
I think it would be much more effective.
American ni alone yin ne twat la bi mae pe bu nu swa pe de lo phit mae tin ma de. Apit shi chang song pya che ha la mae ywe kaw pwe ma lu u mya pya twat bi mae pe cha bu hlong swa de lo phit bu mya mae tin ma de.
Writer Ipsos Lurisatan ya sa yin pe tha de Republican 90 ya gai nong la ha Trump go set pi lo thauk khan ni ja lai mae lo so ba de. Chan ne 10 ya gai nong ga lo Trump go mae pe ma ma hou pu lo comment tha ba de khmyar.
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပေးသက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါသေး။နောက်တနည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bammy@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါသေး။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။မင်္ဂလာမနက်ခင်ပါရှင်။ VOA American တန်ရ2024ခုနှစ်ဇွန်လ5ရက်ပုတ်ထုံးနေ့မနက်ခင်အစီအစဉ်တွေကို line to meter 2440 50တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာတော့မြေကြီးဩစာယူကရိန်းမြန်မာနှိုင်းရှင်ချက်အမေရိကန်နိုင်ငံရဲ့အကြောင်းတိကောင်းစီရနဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်တို့ကိုနားဆင်ကြရပါမယ်။အခုတော့မြေကြီးဩစာအစီအစဉ်ပါရှင်။မြန်မာနိုင်ငံမှာတောင်သူလယ်သမားတွေဟာသက်ဆိုင်ရာစိုက်ပန်ခေါ်မြမလေယာဖွံ့ဖြိုးရေးပန် MADB ကနေအမတော်ကြီးစိုက်ပျိုးစရိတ်ချင်းငွေတွေရရှိချပေမဲ့အခန့်အသက်တွေနေပါလွန်းထာတွေကြောင့်အများစုဟာနှစ်စဉ်နှစ်ပါအကျွေးတင်နေကြပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးကိုခင်မောင်ဆွေမင်းကအပတ်စဉ်တင်ဆက်နေကြမြေကြီးဩစာအစီအစဉ်ကနေအခုလိုပြောပြထားပါတယ်ရှင
်။မြန်မာနိုင်ငံကတောင်သူလယ်သမားတွေဟာနှစ်စဉ်နှစ်တိုင်းစိုက်ပျိုးစရိတ်ချင်းငွေတွေကိုသက်ဆိုင်ရာစိုက်ပန်ခေါ်မြမလေယာဖွံ့ဖြိုးရေးပန် MADB ကနေရရှိကြပါတယ်။အဲ့ဒီလိုချေးယူရမှာဒေတာအတွက်သီးနှံအမျိုးအစားအလိုက်ကွာခြားမှုတွေရှိပေမဲ့ကန့်သတ်ချက်တွေလုံလောက်မှုမရှိတာတွေမှာတော့တူညီတာတွေ့ရပါတယ်။စပားဆိုင်လေယာတွေမှာဆိုရင်တဧကကိုတသိန်းခွဲနှုန်းစေဧကအထိနှမ်းပဲဆိုင်လေယာမြေတွေမှာဆိုရင်လည်းတဧကတသိန်းနှုန်းစေဧကအထိပဲငွေချေးပါတယ်။အဲ့ဒီအတွက်စေဧကကျော်ပိုင်ဆိုင်တဲ့သူတွေမှာပိုပြီးတော့အခက်တွေ့ကြရပါတယ်။ငွေချေးတဲ့နေရာမှာလဲအိမ်ပေါင်ရင်အိမ်ဂရန်လက်မှတ်ကိုဘန်မာအပ်ရသလိုမျိုးလေယာမြေလုံးပိုင်ခွင့်ပုံစံခွန်ကိုလဲစိုက်ပန်မှာအပေါင်းအပ်ပြီးမှချေးယူရတာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးအရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်ကချေးရွာအုပ်ချုပ်ရေးမှူးတာဝန်ယူခဲ့တဲ့မကွေးတိုင်းတွင်းကဦးတင်စိုးကအခုလိုပြောပါတယ
်။စိုက်ပန်ကတောင်သူတွေအတွက်ကိုတေးကောက်ကိုအသိန်းနှုန်းနဲ့ချီတယ်စေအေကတဲ့ပို့ပြီးတော့မချီဘူးအဲ့တော့သူ့ရဲ့ချီတာကပုံစံခွင်ကိုသဘောတင်ရတယ်လို့ပဲပုံစံခွင်ကိုသူတို့စီကိုအားလေယာဉ်ပုံစံခွင်လေလေလောက်ပိုင်ခွင် AP မေကျော်ပေါ့နော်အဲ့လိုချီပေးတယ်သူချီတဲ့ပုံစံကတပုတ်စုကိုတပုတ်စုကိုတရက်နှုန်းနဲ့တစ်ဘက်ကို6ရက်လောက်ပဲချီပေးတယ်မြို့ပေါ်မှာသွားပြီးတော့စိုက်ပန်ရုံကိုသွားထုတ်ရတယ်တောင်သူတွေကအဲ့ဒီလိုထုတ်ယူပေးတဲ့အတွက်တောင်သူတွေအတွက်ကဈေးစကားတွေအမတန်ကြီးသွားတာအခုဆိုပို့ဆိုတာပေါ့ကားကားတွေနောက်လုံခြုံရေးတွေလည်းစိတ်မချဘူးနှစ်စင်လိုပဲတအုပ်စုမဟုတ်တအုပ်စုပေါ့ငွေပြောက်ရှာနှစ်စင်လိုကြားရတယ်ဥပမာပြောပြကပိုင်းနိုင်ပေါ့လိန်နာတို့ညာတာတို့အဲ့လိုမျိုးတွေတွေ့ရတယ်အဲ့ဒီလိုတောင်သူတွေမြုပ်တက်ထွားတဲ့အတွက်စိုက်ပျိုးချိန်ကြီးတာမျိုးမရတဲ့သူကများတယ်အဲ့ဒီမှာဘာတော့တွေ့လဲဆိုတော့တရက်ကိုတအုပ်စုနှုတ်သူချီးပင်ပင်ချီးပင်ညာတော်လည်းပဲမြုပ်နယ်တစ်ခုဆိုလို့ရှိရင်အမှ50ကျော်60တချို့80ကျော်အဲ့လိုအုပ်စုတွေအများကြီးရှိတာမြုပ်နယ်တစ်ခုပါအဲ့တော့3လလောက်ချီးလို့နဲ့မပြီးနိုင်မပြီးနိုင်တဲ့အခါကျတော့တောင်သူတွေမှာအချိန်မီအရာမီစိုက်ပျိုးချိန်အမီ ဝေထုတ်ယူပွဲမရတာနော်စိုက်ပါငါကြီးတဲ့နေရာမှာဒေကကိုတသိန်းလုံးနဲ့ဆယ်ဧကတဲ့ပိုးမချီးတဲ့အတွက်တချို့အများဆုံးရတဲ့လူကဆယ်သိန်းဒီဆယ်သိန်းနဲ့စိုက်ပျိုးစရိတ်ကပေါင်းတိုးမြတ်တင်စရိတ်ကဒါတွေတောင်သူတွေကဘလို့မှမလုံလောက်ဘူးအဲ့လိုမလုံလောက်တဲ့အခါကျတော့ဆက်ဆက်ရှိတဲ့လူတွေစီကဘုမာရွာတို့လည်းကောင်းမျိုးရတို့လည်းကောင်းအပေါကံပစ္စည်းတစ်ခုခုထားပြီးတော့မှသူကငွေကြေးကိုထပ်ပြီးတော့အတိုးလုံးကြီးကြီးနဲ့ထပ်ရှာတယ်အဲ့လိုထပ်ရှာတဲ့အခါကျတော့တောင်သူတွေကတင်းနာပေါ်တဲ့ချိန်မှာကိုစားရမယ်မစားရတော့တာပေါ့။နော်ရတဲ့ရတဲ့ရတဲ့ပြီးတော့အတုံးလုံးကြီးကြီးနဲ့ပေးရတဲ့အခါကိုမျက်နာပုံလေးဆုံဆုံမှုလေးပို့ပြီးတော့ဖြစ်တာ။သူကဒီတောင်သူတစ်ခုတည်းနဲ့ရက်တည်တဲ့သူအများစုကတော့ကျွေးတန်တရားစေတာပေါ့။ဟိုရင်းနှီးဖို့အတွက်ဆက်ပြို့ဖို့အတွက်ငွေကိုရှာကြံပြီးတော့စိုက်တယ်။တင်းနာပေါ်လာရင်ပြန်ပြီးတော့ပေးရတယ်။ပြီးသွားရင်ကိုစီမှာဘာမှမချန်တော့ဘူး။စားဖို့ကိုပဲတိကျငွေရှာရတာမျိုးတွေရှိတာ။အဲ့ဒါတွေကလည်းပဲဒီတင်းနာနဲ့တခါနောက်နှစ်တကြိမ်တခါပြန်ပေး။မရှိရင်ကျွဲနွားပေး။တပောင်းတောင်သူတွေကဒီလိုတွေနဲ့ပဲလင်းနေတယ
်။စိုက်ပန်ခေါ်မြမလေယာဖုံမျိုးရေးပန် MADB အနေနဲ့တောင်သူလယ်သမားတွေလက်ထဲကိုစိုက်ပျိုးရာသီမတိုင်မီလေယာလုပ်ငန်းပြင်ဆင်ချိန်မှာအချိန်မီထုတ်ချေခြင်းမရှိတဲ့အတွက်ရိတ်သိမ်းကလည်းအချိန်လောက်မှထုတ်ချေလို့စိုက်ပန်အစာရိတ်ပန်လို့တောင်လှောင်ပြောင်ခေါ်ကြပါတယ်အခုအခါမှာတော့ဒေသအတော်များများမှာစိုက်ပန်ငွေချေးယူခွင့်ကနေနှုတ်ထွက်ကြတာတွေအတော်များနေကြပါပြီ။အဓိကအချက်ကတော့စိုက်ပန်ကချေးယူရတဲ့ငွေဟာအချိန်တိုတောင်းလွန်းတဲ့အတွက်ပြန်ဆက်ရတဲ့အချိန်မှာအများစုကလက်ထဲငွေအစင်သင့်မရှိကြလို့အဖမ်းဆီးခံရတာတွေ၊လေယာဉ်မြေလုံးပန်ခွင့်အသိမ်းခံရတာတွေ၊နောက်ဆက်တွဲအကျိုးဆက်တွေအပေါ်ကိုစိုးရိမ်နေကြပါတယ်။အထူးသဖြင့်ဆေးအာနာသိမ်းပြီးနောက်ပိုင်းမှာတောင်သူလယ်သမားတွေဟာစိုက်ပန်ကနေချေးယူရတဲ့အပေါ်မှာသတိကြီးကြီးထားကြရပါတယ်။ဒီနှစ်ပိုင်းတွေမှာဆိုရင်တောင်သူလယ်သမားတွေဟာကျေးရွာတွေမှာလုံနိုင်ကိုင်းနိုင်ရှိတဲ့လူငယ်လူရွယ်တွေရှာပါကုန်တာဓာတုတက်မြေဩဇာအပါဝင်အစစလေယာစိုက်ပျိုးရေးစရိတ်တွေအစမတန်ဈေးတက်ကုန်တာစတာတွေကြောင့်မိမိပိုင်လေယာမြေတွေကိုအပြည့်အဝမလုံနိုင်ကြတော့ပါဘူး။အခါတိုင်းနှစ်တွေကလည်းအပြည့်အဝမလုံနိုင်ကြပေမဲ့ဒီနှစ်မှာတော့ပိုးဆိုးတယ်လို့တောင်သူလယ်သမားတွေကပြောပါတယ်မြေလက်ဒေသမှာအခြေချလှုပ်ရှားခဲ့တဲ့ကျေးလက်မြေပရာဟိတအဖွဲ့ရဲ့ဦးဆောင်သူတူဦးဖြစ်တဲ့ကိုဇော်မင်းထိုက်ကအခုလိုပြောပါတယ
်အခုကဒီစိုက်ပန်နေဆိုတော့စစ်ကောင်စီလက်အောက်မှာပစင်မပြေတော့ဘောနော်သူတို့ကတောင်သူတွေကိုစိုက်ရသည်ရောက်လောက်ကြမှာငွေရှိတယ်သူကချီးပြီးတော့ခဏနေပြန်ဆက်ရတယ်ဘလောက်မှမကြောက်ဘူးအဲ့တော့လောက်လောက်လာလာလည်းမတုံးလို့ရတဲ့ငွေကြီးချေးတာမဟုတ်ဘူးလေဒီအကျွေးရလဲတောင်သူကယူမင်းရဲ့တောင်မှာပဲလက်တလောက်ကျွေးဖို့ဖြည့်ရှင်းဖို့နီလန်းလောက်ပဲဖြစ်မယ
်မြန်မာနိုင်ငံမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD မပါဝင်တဲ့2010ရွေးကောက်ပွဲအပြီးဝန်ကြီးချုပ်ဗိုလ်ချုပ်သိန်းစိန်ကနေအရတားသမရဦးသိန်းစိန်အဖြစ်ပြောင်းလဲလိုက်တဲ့အစိုးရလက်ထက်မှာနိုင်ငံတကာနဲ့ဆက်ဆံရေးတွေစတင်ပွင့်လင်းလာခဲ့ပါတယ်အဲ့ဒီနောက်ပိုင်းအမျိုးသားဒီမိုကရေစီ NLD အစိုးရလက်ထက်မှာအစိုးရစိုက်ပန်ခေါ်မြမလေယာစိုက်ပျိုးရေးပန် MADB တခုတည်းတွင်သာမကကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေနိုင်ငံတကာအဖွဲ့အစည်းတွေကတောင်သူလယ်သမားတွေအပေါ်ကိုငွေချေးတာလုပ်ငန်းပူးရဲဆောင်ရွက်တာတွေရှိခဲ့ပါတယ်။ဒါပေမဲ့လည်းစစ်အာဏာသိမ်းပြီးနောက်ပိုင်းကျေးလက်တောင်သူလယ်သမားမိသားစုတွေလေယာလုပ်သားမိသားစုတွေအတွေ့အသေးစားချင်းငွေတွေကူညီပေးနေတဲ့ PET မြန်မာလို့ခေါ်တဲ့ကမ္ဘာလုံးဆိုင်ရာအသေးစားချင်းငွေအဖွဲ့ကြီး PGMF ဟာသူချိထားတဲ့ငွေတွေကိုပြန်ပေးစရာမလိုတော့ဘူး။ဘာအလုပ်မှလည်းဆက်လုပ်စရာမလိုတော့ဘူးဆိုပြီးကြေညာချက်ထုတ်ကာမြန်မာနိုင်ငံကနေအပြေးပိုင်ထွက်ခွာသွားခဲ့ပါတယ်။အလားတူကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေလည်းတောင်သူလယ်သမားတွေကိုငွေကြေးနဲ့အသက်ပညာအကူအညီပေးအစီအစဉ်တွေပါရပ်ဆိုင်ခဲ့ရပါတယ်။အဲ့ဒီအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်သူလည်းဖြစ်တောင်သူလယ်သမားအရေးဆောင်ရွက်ပေးနေသူတဦးကအခုလိုပြောပါတယ်။
တောင်သူလယ်သမားကိုငွေချီးတဲ့ဟာမှာရှုမြင်ပုံကောက်ယူပုံကလွဲမနေတာရှိတယ်။အဲ့ဒါကဘာလဲဆိုစီးပွားရေးပုံစံလောက်လာတယ်ပေါ့နော်။ငွေချီးပြီကမှပုံစံခွင်ကိုစိုက်ပန်ကယူသိမ်းတဲ့ပုံစံမျိုးတွေလောက်လာတယ်။အရင်တော့ကတော့မသိဘူး။ဒီပုံစံခွန်ရဲ့အနှစ်သာရဖြစ်တဲ့ Land Holder Rights ပေါ့။လက်ဝယ်ခံဆောင်အသုံးချပိုင်ခွင့်အခွင့်အရေးဆိုတဲ့အနှစ်သာရပျောက်သွားတယ်။ဒီအစိုးရကအဲ့ဒါကိုသိမ်းယူလိုက်တယ်ဆိုအဲ့ဒီခွင့်ရေးကိုပြန်လဲယူသိမ်းလိုက်တယ်ဆိုတဲ့ပုံစံမျိုးပေါက်သွားတယ်။မှားနေတယ်လို့ကျွန်တော်တို့ကပြောချင်တယ်ပေါ့ဗျာ။နောက်တစ်ချက်ကကြတော့ငွေချီးုံတက်တက်နဲ့တောင်ကသမားတွေရဲ့ဘဝကိုမြင့်တင်မှုကြိုးစားတာဟာတောင်သူတွေရဲ့ဘဝကိုနင်မွအောင်လုပ်တာနဲ့အတူတူပဲဆိုတာကိုတွေ့ရပါတယ်။တောင်သူတွေရဲ့ဘဝစိုက်ပျိုးရေးဘဝကိုတည်တိုးတက်အောင်ကျွန်တော်တို့ငွေချီးုံတက်တက်နဲ့တော့ဆောင်ရွက်လို့မရဘူး။ဒီငွေချီးသုံးသပ်သုံးသပ်နေမှု financial management ပေါ့သူတို့နားလေစကလုံးနေနဲ့ရက်တိုသင်တန်းလေးပြေးဖို့လိုတယ်။စိုက်ပျိုးရေးနေ့တွေရက်တန်းနေစက်ကြီးရာအကူအညီတွေမျိုးစေ့အကူအညီတွေဈေးကွက်ရှာဖွေရေးပေါ့
တဲ့နဲ့ပုံမကောင်းမှုရဲ့အစရှိတဲ့နေပေါ့အများကြီးပဲအဲ့လိုပေါင်းစုံကကူညီမှသာနေရင်တောင်လယ်သမားတွေရဲ့စိုက်ပျိုးမှုဟာတိုးတက်မယ်2024ခုနှစ်နှစ်စာပိုင်းစစ်အာဏာသိမ်းပြီးနောက်ပိုင်းဖွဲ့စည်းခဲ့တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းစိုက်ပံကစိုက်ပျိုးစရိတ်ချင်းွေအမားတော်ကြီးတွေပြန်မဆက်ပဲစန့်ကျင်ကြဖို့တောင်းသူလယ်သမားတွေကိုနှိုးဆော်ခဲ့ပါတယ်အဲ့ဒီဆက်တဲ့မှာပဲဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေကလည်းမြို့နယ်တချို့ကစိုက်ပံရုံးတွေကိုဖောက်ခွဲတိုက်ခိုက်တာတောင်သူလယ်သမားတွေစီကနေအတင်းအကျပ်ချင်းငွေတောင်းရမှာပါဝင်ခဲ့ကြတဲ့ဂျေးရွာအုပ်ချုပ်ရေးမှုတွေကိုလှုပ်ကြံပြတာတံပြန်လှုပ်ဆောင်ခဲ့ကြပါတယ်စိုက်ပံခေါ်မြမလေယာစိုက်ပျိုးရေးဘဏ် MADB ကိုတောင်သူလယ်သမားတွေကိုငွေကြေးဆိုင်ရာအကူအညီပေးဖို့ဆိုပြီးမြန်မာနိုင်ငံပါလီမန်ဒီမိုကရေစီခေတ်ကလေးကတည်ထောင်ခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်ကတော့နိုင်ငံတော်စိုက်ပျိုးရေးဘဏ်ဆိုတဲ့နာမည်နဲ့ဖြစ်ပါတယ်။အဲ့ဒီအချိန်ကဆိုရင်ငွေချေးရုံတစ်ခုတည်းတင်သာမကတောင်သူလယ်သမားအစုအဖွဲ့အလိုက်ကျေးရွာတစ်ခုချင်းအလိုက်လေယာစီမံကိန်းတွေကိုနည်းပညာနဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်ပေးခဲ့ပါတယ်။အဲ့ဒီနောက်စစ်အစိုးရအဆက်ဆက်မှာစိုက်ဘဏ်ခေါ်မြမလေယာဖွံ့ဖြိုးရေးဘဏ် MADB လို့အမည်ပြောင်းပြီးလေယာစိုက်ပျိုးရေးနဲ့ဆက်မြောင်းဝန်ကြီးဌာနအောက်ကနေဗန္ဒာရေးဝန်ကြီးဌာနအောက်ကိုပြောင်းထားလိုက်ပါတယ်ခင်ဗျာ
။ဆေးအနာရှင်စနစ်ကိုလက်နက်ကင်တော်လှန်နေတဲ့ဒဲမှာလူငယ်ဘဝလွတ်လပ်မှုတွေကိုစွန့်ပြီးတိုက်ပွဲဝင်နေကြတဲ့လူငယ်များစွာပါဝင်နေပါတယ်။အရင်ကလွတ်လပ်ပေါ်ပါမှုနဲ့ဝါသနာအရရပ်တချင်းနေတည်ဆိုရင်းနဲ့အာဏာသိမ်းမှုဖြစ်ပြီးနောက်ပိုင်းတောထဲမှာဥစွာလက်နက်ကင်တော်လှန်ရင်းတစ်ဖက်မှာလည်းမစွန့်လွတ်နိုင်တဲ့ရပ်တချင်းဖန်တီးမှုတွေကိုတောထဲမှာဖန်တီးတည်ဆိုရင်းတော်လှန်ရေးအတွက်ရန်ပုံငွေရှာပေးနေတဲ့လူငယ်အကြောင်းယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဟောင်းစာကတင်ဆက်ထားပါတယ်ရှင်
ကျင်စီအိမ်မဆိုးနဲ့ညရညဟောဒီလူတက်လက်နက်တွေဘသူကကင်ခြင်းမလဲစစ်လက်နက်တွေတွင်ပေးပြီးလူတက်ဘသူကပြန်ခြင်းမလဲတွင်းကြီးနဲ့တွင်းကြီးရဲ့ရဲဘော်တွေလမ်းမထက်ကောဘသူကရှောက်ခြင်းမလဲကျွန်တော်ကတော့လမ်းပျောက်ပြီးစိတ်တက်တွေကြလုံးလို့ဆူဆိုင်လမ်းထောက်ခြင်းခဲ့တယ်ရှောက်ခြင်းခဲ့
ရဲဘော် clock လို့နာမည်ပေးထားတဲ့တော်လှန်ရေးလူငယ်သူကတောသွင်းထဲမှာဖန်တီးထားတဲ့သင်းပဲဖြစ်ပါတယ်ဒီလူငယ်ဟာမြန်မာပြည်မှာအာဏာမသိခင်ကကုံစုံဆိုင်မှာအလုပ်လုပ်ရင်းဝါဒနာပါတဲ့ rap ချင်းတွေကိုတီဆူဖန်တီးမှုတွေပြုလုပ်နေတဲ့လူငယ်သူလည်းဖြစ်ပါတယ်2022ခုနှစ်ဖေဖော်ဝါရီလ3ရက်နေ့မှာအာနာသိမ့်ပြီးနောက်ပိုင်းအစောဆုံးတုတ်ကိုပြီးတော့လက်နက်ကင်တပ်ဖွဲ့နဲ့ချိတ်ဆက်ပြီးတော်လိုင်းရဲထဲကိုဝင်လာတဲ့လူငယ်သူပဲဖြစ်ပါတယ်အခုလက်ရှိရဲဘော် clock ကကရင်ပြည်နယ်ကနေမြန်မာပြည်အထက်ပိုင်းစကိုင်းထိတောရောက်ပြီးတော့ဒေသကာကွယ်ရေးတပ်တွေကိုစစ်တင်တန်းပင်းရင်းနဲ့သူဝါဒနာပါတဲ့ချင်းတွေကိုဖန်တီးရင်းနဲ့တော်လိုင်းရဲအတွက်တတော်တနေရာကနေပါဝင်နေပါတယ်လနကိုင်လန်းစင်နဲ့တဖက်ကဝါသနာရပ်ချင်းတွင်နဲ့အသူရှင်သွဲနေထိုင်တဲ့ရဲဘော် clock ရဲ့အကြောင်းကိုယူကရိန်းမြန်မာလူမျိုးရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေမေးမြန်းထားပါတယ
်။အနာမသိခင်မှာကျွန်တော် convenience store မှာအချိန်ပိုင်းလို့အချင်းနေဆိုရောအားရအချိန်ပါလို့အချင်းကြီးအချင်းစု professional တော့မဟုတ်ဘူးဝါသနာရပဲဒီတိုင်းပဲတခါလေကြာလို့ရှိရင်တငယ်ချင်းရှိတဲ့ studio မှာသွားပြီးတော့ audio ဘိုင်းတွေပဲအတန်ဖန်းနေကျွန်တော် audio engineer လေးလုပ်နေတယ်ကျွန်တော်ကိုယ်တိုင်လည်းဒီလိုထုတ်ချက်ခံရရပါမကြိုက်ဘူးကျွန်တော်ကပုံလင်းလင်းနေရလုံးလက်လက်နေရလည်းကြိုက်ရပြီးတော့ကိုယ်တိုင်လည်းအမှန်တရားမြင်လို့လည်းပေါ့ဒီ PDF ဆိုအထပ်ပေါ့နော်ကျွန်တော်ဒီတော်လန်ချင်းတဲ့စိတ်ကြောက်ဒီထဲကိုလာတယ်ဟိုအစောပိုင်းနဲ့ကျွန်တော်လာတာပေါ့နော်စာရဲတော်လန်နဲ့တပိတ်တုန်းကလည်းကျွန်တော်ကိုယ်တိုင်ဦးဆောင်ပြီးတော့တပိတ်ဖွဲ့ပြီးတော့ကျုံးခဲ့တာလည်းရှိတယ်အဲ့လိုပဲလူကြီးတိုင်းကလောင်းနဲ့မရတော့ကိုယ်ကိုကျုံးတော့ကိုယ်လေးလက်နက်ကင်မှာလက်နက်ကင်ပြန်ကျုံးဝင်ရပါတယ်တော်တယ်ကိုယ်ကပြလာပြီးကြုံရောမျိုးပေါ်တွေပဲတက်ပြီးပြန်ချရတယ်။အစင်မပြေတော့မှတော်တဲ့ပြန်ပြောက်လာတော့အခုလက်ရှိကတော့ကျွန်တော်ကဒီတိုင်ရင်းမာဒီတိုင်းပဲရှေ့တန်းရဲဘော်အနေနဲ့ပဲတောင်းထန်းဆောင်တိုက်ခိုက်ရဲဘော်အနေနဲ့ပဲအားတဲ့အချိန်မှာကျွန်တော် Evan တစ်ခုထုတ်ဖို့လုပ်နေတယ်။ဒီငါရက်ကလက်နက်ဆိုပဲ Evan တစ်ချက်ပေါ့နော်။တချင်းက10ပုတ်ပါမယ်။အဲ့ဒါလေးကိုကျွန်တော်အားတဲ့အချိန်မှာအချိန်ယူပြီးတော့ကြိုးစားပြီးလုပ်နေတယ်။အခုလိုနားတဲ့အချိန်မှာပေါ့နော်။အချင်းပြောမယ်ပေါ့နော်။ကျွန်တော်ဘာကြောင့်လှုပ်ရှင်လှုပ်ရှင်ရဲ့ယူရချက်ကဟိုပထမတစ်ခေါက် message Evan ထုတ်ခဲ့ရတဲ့လိုပဲဗျာ။ပထမတစ်ခါတော့အဲဒီတုန်းကကျွန်တော်တို့အဲတော့တရောက်ထိုးတူမီခဲ့ပေါ့မနစ်ကပေါ့တနစ်ကြော်ကြော်လောက်ကအဲတော့အဲ့ချိန်မှာကျွန်တော်တို့လက်နက်လိုရဲအဲတော့အညာဘက်ကိုကျွန်တော်ကလှူချင်တယ်ကျွန်တော်ကိုယ်တိုင်လည်းအညာမှာသင်တန်းပေးပြီးတော့စုဖွဲ့ပြီးရဲအဖွဲ့ရှိရဲဗျအဲတော့အညာရဲ့အခက်ခဲကိုကိုယ်တိုင်သိရဲမြေပြင်ဆင်းခဲ့တော့အဲတော့အညာအဖွဲ့တွေကိုကျွန်တော်တလက်တန်တန်ကြီးကြီးစံတနက်တလက်မရရင်တော့ကြီးစံတရောင်းနှစ်တောက်ပေးနိုင်ရရဆိုတဲ့အတွင်းနဲ့ကျွန်တော် message အပန်ထုတ်ပြီးတော့ရတော့ဖြန့်ဝေပေးခဲ့တယ်အခုလည်းအဲ့လိုပဲ UI channel အခုလိုအချိန်မှာကျတော့ကျွန်တော်တို့ကလက်နက်တွေပြည့်စုံပြီးပြေဆုံးတော့ဖြစ်နေပြီပေါ့အရင်တော့မပြေဆုံးဒါပေမဲ့ ကင်းဒီမှာအခုကျွန်တော်တို့နေခဲ့တဲ့နေရာတွေမှာစစ်ရှောင်းတွေရမ်းများနေတယ်စစ်ရှောင်းတွေခက်ခဲတွေအများကြီးရှိတယ်ပြီးတော့ခြေတိုင်းရဲဘော်တွေကိုပူပင်းနေတယ်မတ်တက်တင်းနေတာစေးဝါးတွေလိုအပ်နေတယ်အခိုက်အတန့်တွေရှိတယ်အဲ့ဒါတွေကိုကျွန်တော်ကကြည့်ပြီးတော့ကျွန်တော်ရဲ့ Airban နဲ့အဲ့ဒီဟာလေးတွေကျွန်တော်ကူညီခြင်းနဲ့အဲ့အတွက်ကြောင့်ကျွန်တော်ဒီလိုလှုပ်ဖြစ်တာပေါ့နော်လှုပ်ခြင်းနဲ့ပြီးတော့နောက်တစ်ခုတချင်းနေဒီတော့ထဲမှာဘလို studio ဆိုတာပေါ့နော်အဲ့ studio မဟုတ်ဘူးဖုန်းတစ်လုံးနဲ့လုပ်တယ်ဖုန်းထဲမှာကျွန်တော် update ရှိတယ်အဲ့ဒါလေးနဲ့ကျွန်တော်အကုန်လုံးကိုယ့်အကူရေးဆိုချိန်ကြီးဒီဖန်းပေါ့ဗျာအကုန်လုံးကိုယ့်အကူတစ်ခေါက်နဲ့လုပ်တယ် Messenger Master Mastering ရောမပါဘူးပေါ့နော်ရိုးရိုးဘလို့ခေါ်မလဲဟိုဘောက်ဖြစ်တော့ပဲပေါ့နားထောင်လို့ကောင်းမယ်ထင်လောက်တဲ့အထိပဲအဲ့လောက်ထိပဲချိန်လို့ရတာပေါ့ဖုန်းတစ်လုံးနဲ့အလုပ်လုပ်တာဆိုတော့နော်အကုန်လုံးဖုန်းတစ်လုံးနဲ့ပဲလုပ်တယ်အဲ့တော့ပါပဲအားတဲ့အချိန်လေးမှာဟိုကအချိန်လူပြီးတော့လောက်ရတဲ့ခိုက်တာအဲ့လိုတွေကျုံကအရန်တော့ထွက်တယ်ကိုယ့်ကိုယ်ပဲအဲ့တော့ဒါပေမဲ့ဇွဲမလျှော်ဘူးလှုပ်လှုပ်တယ်ပြီးလို့ရှိရင်နောက်တစ်ခုအတန်သွင်းတဲ့အချိန်လူပေါင်းလုံးနေတဲ့နေရာဆိုတော့ဗျာအတန်နေစုတယ်ဗျာပြီးတော့ကိုဆိုးတာမိုက်မိုက်ကဆွဲရရင်ပြင်းတော့တခါကျရင်အိမ်သာတဲ့ဒီပိုင်းသွားလိုက်တယ်တခါကျဟိုးတောင်ပေါ်ဒီပိုင်းတက်ပြီးတော့သွင်းတာနေမှာရှိတယ်ဒီချင်းနေစေပုံထဲမှာအကောင်လုံးကြီးပါပိုးဆိုးပတ်ဆက်တွေသွင်းတာဟိုဘတော်ထဲမှာသွင်းလိုက်အိမ်သာတွေထဲမှာသွင်းလိုက်တခါကျရင်ရွာထဲကအကျိုးတိုင်းအိမ်တွေပါမှာအခုညတောင်းပြီးသွင်းတာတွေပါရှိတယ်။အဲ့လိုပဲပေါ့နော်မျိုးစုံကိုခက်ခဲခဲ့တယ်ပေါ့။ဒီလုံးနေလဲတချို့ကတော့တီးထားတာရှိတယ်။ငွေချင်းတွေတီးပြီးတချို့ကကြတော့ဒေါင်းနောက်ပြီးသုံးထားတယ်။အများသောတော့ဒေါင်းနောက်ပြီးပေါ့နော်။အဲ့လိုမျိုးသုံးထားတယ်။အဲ့ဒါကမနစ်ကမိုးရင်းမှာတော့တကယ်တောင်ချိုင်းပွဲတစ်ပွဲမှာတကယ်ကြုံခဲ့ရတဲ့အဖြစ်အပျက်လေးကိုခြာရေးထားတာပေါ့။အဲ့ဒါအိမ်မပြောတော့ရဆွဲများလို့ပြီးတာ။အဲ့ဒါအကောက်မှလည်းတင်ထားဘူးသေးတယ်။အဲ့ဒါအခုအေဗန်ထဲမှာပြန်သုံးမယ်ကျွန်တော်။အဲ့လေအားရဆုံးသချင်းလေးပေါ့ပြီးတော့ကိုကိုတိုင်းကြုံခဲ့ရလေးကိုစာသားဖြစ်ရေးချတာဆိုတော့ဟိုတီးလုံးလေးတွေနဲ့ပြန်ပြီးချိန်ညှိလိုက်တဲ့အခါမှာပြတ်တယ်ဘယ်လိုခေါ်မလဲဒီတော်လိုင်းလေးထဲမှာဒီစာသားတွေကအနှစ်တွေပေါ့နော်ကျွန်တော်တို့တော့ဗောဒါအခြားလူတော်တော်မသိဘူးကျွန်တော်တို့ကဒါခံစားချက်အထက်ဗျာကျွန်တော်တို့ကြုံခဲ့ရတယ်ခြားရတဲ့အတွက်ဒါရင်နားထောင်နေကျွန်တော်မှမျက်ရည်ပေါ်ခင်ရတယ်အဲ့ဒီခိုက်တက်နေရှိစိတ်ထဲမှာပေါ်လာတာပေါ့နော်ဘယ်လိုပဲဖြစ်ဒါကျွန်တော်တို့ကတော်လိုင်းထုံနေကြတယ်လက်နက်ကင်ပြီးတိုက်နေကြတယ်ထောက်ဖို့လည်းမဟုတ်ဘူးဆိုတော့ဟိုလိုလူခေါ်မလဲအိုးဦးဆောင်တဲ့ဘိုင်းနေလည်းမဟုတ်ပဲကျွန်တော်တို့ရှီတန်းပဒေနေမြီမှာကျွန်တော်တို့ကထိုက်တိုက်မျိုးနှချင်းဆိုင်ကျုံနေတဲ့ရှီတန်းရဲဘော်တွေဆိုတော့ပေါ့နော်ရှီတန်းရဲဘော်တွေဆိုတော့အချိန်မျိုးတေဝါနိုင်တယ်ဗျာတေဝါကနေအခိုက်တက်နေလည်းအများကြီးကျုံမှုတယ်ဇကားထဲမှာလို့ဘုံကနေကြိုက်လူကလွန့်ထွက်သွားနေပါလေရှိခဲ့ဘူးလေဒါမသေးခဲ့ဘူးကွတော့ဒါကိုယ့်ရဲ့ကံကြမ္မာတစ်ခုပဲပြောရမှာဒီလိုပဲပေါ့အဲ့လိုတွေကျုံတယ်အဲ့တော့ဟိုအဲ့လိုတွေဖြစ်ပါများလာတော့ကျွန်တော်ကစဉ်းစားတာကျွန်တော်လည်းသိနေတာပဲကြာဆုံးသွားတဲ့ရဲဘော်တွေအများကြီးကျွန်တော်လည်းမသေးကြဘူးမနှက်ဖြန့်ဆိုတာမနေ့ကမဟုတ်လည်းမသိကြဘူးဗျအဲ့တော့ဟိုဒီရှိရုံလုံးခိုက်တယ်မှာကျွန်တော်ဘာကြီးလုံပေးနိုင်လဲကျွန်တော်အစွမ်းစားဘာကြီးရှိလဲကိုယ့်ကိုပြန်သုံးတက်ပြီးတော့ကိုယ်လုံနိုင်တာကိုကိုရအောင်လုပ်မယ်အခုလဲကိုယ်လုံနိုင်တယ်ကိုယ်ဝါသနာပါတဲ့အရာနဲ့လုံနိုင်တာလေး ਨੇ ပြီးတော့ဖြစ်ပေါ်လာမဲ့ဟာလေး ਨੇ ပေါင်းပြီးတော့ကျွန်တော်ခံစားပြီးရေးလိုက်တာပေါ့နော်ခံစားရဲဆိုတဲ့ဟိုအတွေ့အကြုံတွေနဲ့လက်တွေ့တွေကိုရေးချလိုက်တာပေါ့နော်အဲ့လိုမျို
းအမှုပညာတစ်ဖက်နဲ့လက်နက်ကင်တိုက်ပွဲဝင်နေတဲ့ရဲဘော် Glock ရဲ့စိတ်ဝင်စားစရာအကြောင်းပဲဖြစ်ပါတယ်နောက်တစ်ပတ်အစီအစဉ်မှာဘလူးရီပါဝင်ဆွေးနွေးကြမယ်ဆိုတော့ဆောက်မြည်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောင်းစားပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာ
ပါအမေရိကန်သမ္မတဟောင်းတန်နဲ့ထရန့်ဟာသူ့ရဲ့စီးပွားရေးလုပ်ငန်းနဲ့ပတ်သက်တဲ့အချက်လက်အမှားတွေလိင်ညာပြတ်တက်ခဲ့တာကြောင့်နောက်လာမှာထောင်ထပ်ရင်ဆိုင်ရနိုင်တဲ့အခြေအနေနဲ့ပတ်သက်လို့သူ့အတွက်ရည်တည်ပေးနိုင်မဲ့သူတွေရဲ့အလားအလာနဲ့ပတ်သက်ပြီးတင်းနှင်းကနေနေကသုံးသပ်ပြောပါတယ်ဂျူရီအဖွဲ့ကထရန့်မှာအပြစ်ရှိကြောင်းဆုံးဖြတ်ချက်ချလိုက်ပြီးနောက်အခုအခါမှာတော့ထရန့်ထောက်ခံသူတွေရောသမ္မတဂျိုးဘိုက်တန်ထောက်ခံသူတွေဟာဒီအချက်ကိုစုပ်ကိုင်ပြီးဘယ်သူကမှန်နေမှားတယ်ဆိုတာကိုပြောဆိုဆဆွဲဆောင်စည်းရုံးနေကြပါပြီ။ဒါပေမဲ့လည်းလာမယ့်သမ္မတရွေးကောက်ပွဲမှာဘယ်သမ္မတကိုယ်စားလှယ်လောင်းကိုမဲပေးရမလဲဆိုတာမှဆုံးဖြတ်နိုင်သေးသူတွေကိုတော့စည်းရုံးနိုင်ဖို့လွယ်ကူပါမလား။ VOA သတင်းထောက် Veronica Bodres Iglesias ပေးပို့ထားတဲ့သတင်းကိုတော့ကိုအောင်အောင်ကတင်ပြထားပါတယ်ရှင
်အမေရိကန်သမိုင်းမှာပထမဆုံးအနေနဲ့သမ္မတဟောင်းတယောက်ကိုရာဇဝတ်မှုနဲ့အပြစ်ရှိကြောင်းဂျူရီအဖွဲ့ကဆုံးဖြတ်လိုက်ပေမဲ့ထရန့်ပေါ်ထောက်ခံမှုကတော့ရော့ကြမသွားဘူးလို့သူ့ရဲ့ရှေ့နေတူကအခုလိုပြောပါတယ် The
Trump campaign obviously Trump မဲဆွဲစည်းရုံးရေးအဖွဲ့အနေနဲ့စံချိန်တင်ရန်ပုံငွေတွေရခဲ့ပါတယ် Trump အပြစ်ရှိကြောင်းဆုံးဖြတ်ချက်ချပြီး24နိုင်အတွင်းမှာပဲသူ့ကိုထောက်ခံသူအစ်စ်တောင်းတဲ့ချီရဲ့လှူဒါန်းငွေတွေကိုလည်းလက်ခံရခဲ့ပါတယ်အခုဆုံးဖြတ်ချက်ကိုအမေရိကန်တွေဘလို့ရှုမြင်ကြသလဲဆိုတာကိုဒီဖြစ်ရက်ကတက်တည်ပြတယ်လို့ထင်ပါတယ်အယူခံတင်တဲ့အခါလက်ခံဖို့လည်းအများကြီးမျှော်လင့်ပါတယ်
ထရမ့်ရဲ့လုပ်ငန်းဆိုင်ရာအချက်လက်အမှားတွေဟာသူ့အနိုင်ရခဲ့တဲ့2016သမ္မတရွေးကောက်ပွဲရလဒ်အပေါ်တစုံတရာလွှမ်းမိုးခဲ့တယ်လို့အစိုးရရှေ့နေတွေကတရားခွင်မှာရှောက်လဲပါတယ်။အခုအခါမှာတော့ဂျူရီအဖွဲ့ကထရမ့်အပေါ်အပြစ်ရှိကြောင်းဆုံးဖြတ်ထားတာကြောင့်နိုင်ငံရေးအရာအလေးတာလာနိုင်ဖို့အလားအလာရှိပါလား။
What's going to resonate with the community as a whole?
ကျွန်တော်တို့အနာဂတ်အတွက်အလေးထားစဉ်းစားတဲ့လက်ရှိသမ္မတဘိုင်ဒင်လိုပုံကူမျိုးကိုပဲအားလုံးကရွေးချယ်ကြမှာပါ
။ဇွန်လ17ရက်နေ့မှာထောင်ဒဏ်ချမှတ်ခံရမလား။ဒါမှမဟုတ်နေအကျေချုပ်ကြနိုင်ချေရှိတဲ့အနေထားအောက်မှာသူ့ကိုထောက်ခံသူတွေအနေနဲ့ဘယ်လိုတုံ့ပြန်လာနိုင်ပါမလဲ
။ I don't know that the public would stand.
လူတွေကလက်မခံကြောင်ထုတ်ပေါ်ကြမလားဆိုတာကိုတော့မသိပါဘူး။ဒီကြောင်မပြောနိုင်ပါဘူးတခုခုပြောင်းလဲတော့လုံနိုင်မှုကခက်ခဲလိမ့်မယ်ထင်ပါတယ
်ဘိုင်ဒန်မဲဆွဲစည်းရုံးရေးအဖွဲ့ကတော့ရုပ်မြင်သံကြားမှာထရမ့်ဖြေချနေတဲ့ပုံနဲ့အတူအပြစ်ရှိကြောင်းဆုံးဖြတ်ခံထားရတဲ့ရာဇဝတ်သားထရမ့်ကသူသာနေအခြေချုပ်ကြမယ်ဆိုရင်အကြမ်းဖက်မှုတွေရှိလာနိုင်ကြောင်းပြောဆိုရဲဆိုတဲ့စာသားကို X လူမှုကွန်ရက်မှာတင်ထားပါတယ်။သမ္မတဂျိုးဘိုက်ဒန်ဟာဥပဒေရဲ့အထက်မှာဘသူမှမရှိရဘူးဆိုတဲ့ယက်တီချက်ကိုဆက်လက်ဆွဲကင်ထားပြီး Republican သမ္မတကိုယ်စားလှယ်လောင်းဖြစ်လာနိုင်ခြေရှိတဲ့ Trump ရဲ့ဇယိုက်နဲ့ပတ်သက်ပြီးခုအခါဥတည်ထားဖိပြောလာနိုင်တယ်လို့တချို့ကသုံးသပ်ပါတယ
် His desire to
ဝီဂျီအိုးစာအရှင်ဝန်သုံးပြီးတော့အပြစ်လွတ်အောင်လက်တလုံးကြားလိန်လေရှောင်တင်းခြင်းနဲ့စိတ်နဲ့ပတ်သက်ပြီးတော့ပိုအလေးထားပြောလာနိုင်ပါတယ
်ထရမ့်မဲဆွဲစည်းရုံးရေးအဖွဲ့ကတော့ရလာတဲ့အခွင့်အရေးတိုင်းကိုအသုံးချနိုင်အောင်ကြိုးစားနိုင်တယ်လို့သုံးသပ်ကြပါတယ်
maybe suburban women who might be a little bit on the fence about what to do with it.
ဒါနဲ့ mama ဘသူ့ကိုမဲပေးရမှမဆုံးဖြတ်နိုင်သေးတဲ့အမျိုးသမီးတွေအနေနဲ့အပြစ်ရှိကြောင်ဆုံးဖြတ်ခြင်းနဲ့ပတ်သက်ပြီးတော့အဆောင်ချီးကျင်ပေးဖို့တော့လိုပါတယ်
။သမရကိုစလေလောင်းနှစ်ဦးဟာခုအခါမှာလာမယ့် zone 28မှာချစ်ပါမယ်ပထမအကြိမ်စကားစစ်ထိုးပွဲမတိုင်ခင်အချိန်တော်အတွင်းဘသူ့ကိုမဲပေးမလဲဆိုတာဆုံးဖြတ်ချက်မချသေးသူတွေကိုဆက်ပြီးတော့မဲဆွဲစည်းရုံးနေကြပါတယ်ခင်ဗျာ။
အာမေးနီးယားနိုင်ငံကဒီလီချန်တောင်ပေါ်မြို့လေးမှာကမ္ဘာကျော်ဟောလီဝုဒ်ရုပ်ရှင်ဇလန်တွဲကြီးမှာပါဝင်တဲ့အိမ်ပူလေးတွေလိုမျိုးဟိုတယ်ဂန်းတွေရှိပါတယ်။ကမ္ဘာလက်ခီးတွေတွေကိုဆွဲဆောင်နိုင်အောင်ထူးထူးခြားခြားလုပ်ထားတဲ့တဲခိုဂန်းတွေရှိရကိုမဆုမြတ်မုံကကမ္ဘာဒလွှာခီးသွားအစီအစဉ်ကနေခေါ်သွားမှာဖြစ်ပါတယ်ရှင်။
အမေနီးယားနိုင်ငံမှာတနစ်ပတ်လုံးသွားလည်လို့ကောင်းတယ်လို့ပြောကြတဲ့မျိုးလေးတစ်မျိုးကတော့နိုင်ငံမြောက်ပိုင်းမှာရှိတဲ့ဒီလီချန်မျိုးလေးဖြစ်ပါတယ်။ရေမျက်နှာပြင်အထက်ပေ9000လောက်မှာရှိတဲ့တောင်ကြားဒေသမျိုးလေးတစ်ခုဖြစ်ပါတယ်။တောင်တန်းတွေပတ်လည်ကြားကဒီလီချန်မျိုးလေးစီကိုနှွေရာသီကာလသွားလည်ရင်ခြေချင်းတောင်တက်တောထောင်တဲ့စတဲ့ချတဲခိုကမ်ပိန်းခရီးထွက်ပြီးတော့တဘာဝနဲ့နိနိကကထိတွေ့နိုင်တယ်လို့စောင်းတွဲမှာဆိုရင်လဲနှင်းတွေဖုံးနေတဲ့တောင်တွေကြားကတဘာဝအလှတွေကိုခံစားနိုင်ကြပါတယ်။ရှေဟောင်းသမိုင်းလက်မှုပစ္စည်းနဲ့သဘာဝအလှတွေကြောင့်အပန်းဖြေခီးအတွက်နာမည်ကျော်တဲ့မြို့လေးမှာထူးထူးခြားခြားပုံစံတဲခိုကန်းလေးတွေရှိတာကြောင့်လဲကဘာလက်ခီးတွေလာနေကြပါတယ်။ Lord of the Rings ရုပ်ရှင်ဇာတ်လမ်းတွဲတွေထဲမှာပါတဲ့ဒါနာယီလူသားလေးတွေအကြောင်းရိုက်ကူးထားတဲ့ The Hobbit ဆိုတဲ့ရုပ်ရှင်ဇာတ်လမ်းတွဲတွေကအိမ်ပုလေးတွေပုံစံတဲခိုကန်းတွေဖြစ်ပါတယ်။ Diligent မြို့မှာ Cozy House ဆိုတဲ့ဟိုတယ်ပိုင်ရှင်ညီကိုနှစ်ယောက်ကThe Hobbit ရုပ်ရှင်ကြည့်ရင်လည်းသူတို့ဟိုတယ်မှာအခုလိုမျိုးအိမ်ပုဟိုတယ်ကမ်းလေးတွေဖန်တီးဖို့စိတ်ကူးရခဲ့ကြတာဖြစ်ပါတယ
်။ Gavapala Arachatsa van Jamana ger film de to meng o film match nakatetsin ka
ရုပ်ရှင်ကြည့်နေရင်ကနေပြီးတော့ကျွန်တော်အကြံရခဲ့တာဖြစ်ပါတယ်။ရုပ်ရှင်ထဲမှာထူးထူးခြားခြားဖြစ်နေတဲ့အိမ်လေးတွေကိုတွေ့ပြီးတော့အဲ့ဒီလိုဘာနဲ့မှမတူတဲ့တဲခိုကန်းပုံစံမျိုးစောက်ရင်ခီးသွားဧည့်သည်တွေကိုဆွဆောင်နိုင်မှာပဲလို့ကျွန်တော်တို့စိတ်ကူးရခဲ့တာပါ။
ဒီဇိုင်းပညာရှင် Edgar ကသူတို့ဟိုတယ်မှာအခုလိုအိမ်ပုလေးတွေထပ်ဆောင်ပြီးတော့ Hobbit Village လို့ဖန်တီးခဲ့တာဖြစ်ပါတယ်။အိမ်ပုပုလေးတွေသာမကအထဲမှာအလှဆင်ထည့်ထားတဲ့ပစ္စည်းတွေ၊ပရိဘောဂတွေအားလုံးကိုသူတို့ညီအကိုစိတ်ကူးနဲ့ဒီဇိုင်းဆွဲပြီးတော့မြို့ကလက်မှုပညာရှင်တွေကစောက်လုပ်ခဲ့ကြတာဖြစ်ပါတယ်။လက်မှုလက်ရာနာမည်ကျော်တဲ့ Diligent မြို့ကတစ်သားလက်ရာတွေကိုအိမ်ပုဟိုတယ်ဂန်းလေးတွေထဲမှာမြင်တွေ့ရနိုင်ပါတယ်။သူတို့ဟိုတယ်အခန်းတိုင်းမှာနောက်ခုဆင်တူမရှိနိုင်တဲ့လက်မှုလက်ရာတွေနဲ့အနုစိတ်အသေးစိတ်ဂရုတစိုက်ဖန်တီးထားတာကဧည့်သည်တွေအတွက်ဆွဲဆောင်မှုတွေဖြစ်တယ်လို့ပြောပါရယ
်မွန်ဆော့ဂါအဖော်ရဲ့တရစ်စစ်ဘိုက်စီဒါကနုမမ်ဘော့စ်နာခါကီစဒီဇိုင်းရဲ့ထားမှာ
ရုပ်ရှင်ကနေအကြံရခဲ့တာမှန်ပေမဲ့အားလုံးအဆအဆုံကျွန်တော်တို့စိတ်ကူးဒီဇိုင်းတွေဖြစ်ပါတယ်အထဲမှာထည့်ထားတဲ့ပရီဘောဂါတွေကအဆအားလုံးကိုကျွန်တော်တို့ကိုယ်တိုင်ဖန်တီးလုပ်ထားတာပါ
အာမေးနီးယားနိုင်ငံကအပန်းဖြေခီးထွက်စရာမျိုးလေးတစ်မျိုးဖြစ်တဲ့ဒီလီဂျန်တောင်ပေါ်မျိုးလေးဟာ
ခီးတဲ့အလာများတဲ့မြို့ဖြစ်တာမို့ဟိုတယ်တဲခိုခန်းတွေလည်းမနေလှပါဘူး။ဒါကြောင့်လာရောက်တဲခိုသူတွေအတွက်ထူးခြားတဲ့အတွေ့အကြုံနဲ့အမတ်တရဖြစ်စရာတွေကိုပေးနိုင်ဖို့အရေးကြီးတယ်လို့ကိုစီဟောက်စ်ဟိုတယ်ကယုံကြည်ထားပါတယ်။
ဒီလီဂျန်နုံဘာဝကနရှာတဲ့မတ်စက်စုံနဲ့မနဝန်တဲ့ကော
ဒီလီဂျန်မျိုးမှာတဲခိုကန်လုပ်ငန်းတွေများတော့သူများတဲ့တာနေမှာဖြစ်မှာပါအထူးသဖြင့်2019ခုနှစ်နောက်ပိုင်းကလေးကကဘာလက်ခီးသွားတွေကိုဆွဲဆောင်နိုင်အောင်ဖန်တီးဖို့လိုတယ်ဆိုတာကျွန်တော်တို့သဘောပေါက်ခဲ့တာပါတမယိုးကြောင့်မဟုတ်တဲ့စတိုင်တင်နဲ့ထူးထူးခြားခြားဖန်တီးဆွဲဆောင်ရဖို့လိုအပ်ပါတယ
်ဟိုတယ်ကြီးတွေမှာတဲခိုရတဲ့အတွေ့အကြုံမျိုးမရပေမဲ့ငိမ့်ငိမ့်ချမ်းချမ်းနဲ့နားနေနိုင်မဲ့နေရာမျိုးမို့ဒီနေရာကိုတကူးတကလာတဲ့ကြတဲ့ဧည့်သည်တွေလည်းမနှဲလှပါဘူ
း We are for naming change kuzum concrete for Uranus line
ဘယ်မှာတဲရင်ကောင်းမလဲဆိုပြီးကျမတို့ရွေးကြတော့ထူးထူးခြားခြားဖြစ်နေတဲ့နေရာမျိုးမှာတဲရအောင်လိုက်ရှာပြစ်ပါတယ်ဒီလုံးချင်းအင်္ဂလိပ်တွေကိုတွေ့တော့စိတ်ဝင်စားလို့ဆက်သွယ်မေးကြည့်တဲ့အခါမှာလဲကျမတို့လိုချင်တဲ့အတိုင်းအေးအေးဆေးဆေးရှိပါတယ်တခြားဟိုတယ်တွေလိုရွေးချယ်စရာတွေကလည်းတိတ်ပြီးတော့မများလာတာမို့ဒီမှာပဲတဲမယ်ဆိုပြီးတော့တဲဖြစ်သွားတာပါ
စာရေးဆရာ J.R.R. Tolkien ရဲ့ The Lord of the Rings စာအုပ်တွေရုပ်ရှင်တွေကိုဖတ်ဖူးကြည့်ဘူးသူတွေကတော့ဒီမှာတဲခိုခြင်းလို့ကိုတကူးကလာပြီးတော့တဲကြတာဖြစ်ပါတယ
် Short Martic Imanalo Vorhans Diligenum က
တော်များများ Diligen မြို့မှာဒီလိုနေရာရှိတယ်ဆိုတာသိနေကြပါပြီတချို့ဆိုဒီမှာတဲခြင်းလို့ Armenia ကိုလာလေတာမျိုးတောင်ရှိပါတယ်များသောအဖြစ်က J.R.R. Tolkien ရဲ့ The Lord of the Rings ရုပ်ရှင်တို့စာအုပ်တို့ပရိသတ်တွေဖြစ်ကြပါတယ်
သူတို့လိုတကူးတကလာတဲခိုသူတွေမနေတော့ဘူးလို့ဟိုတယ်တာဝန်ရှိသူတွေကလည်းပြောပါတယ
် I was looking for unique places to stay in Armenia and this came up as like one of the number one
Armenia မှာတခြားနေမတူတဲ့နေရာမျိုးတဲဖို့လိုက်ရှာတော့ဒီနေရာကနံပါတ်1တဲခိုတင်တဲ့နေရာဆိုပြီးတွေ့တာပါကျမတို့က Lord of the Rings စာအုပ်တွေလည်းဖတ်ဖူးထားတယ်ဆိုတော့လူပူလေးတွေနေတဲ့အိမ်လေးတွေဆိုတာနဲ့အယမ်းစိတ်လို့ရှာပြီးတော့တဲစင်တယ်ဆိုပြီးဖြစ်ကြတော့တာပဲလေကျမတို့အုပ်စုမှာကလေးက9ယောက်တောင်ပါတယ်ဆိုတော့သူတို့ကဒီအိမ်ပုလေးတွေမှာတဲရတာသိစိတ်လို့ရှာပျော်နေကြပါတယ
်ရုပ်ရှင်တွေကဒါနာယီလူသားလေးတွေနေကြတဲ့အိမ်လေးတွေလိုမျိုးဟိုတယ်ခန်းတွေကိုစောက်ထားတာဖြစ်ပေမဲ့နှွင်းနှွင်းထွေးထွေးအိမ်ခန်းလေးမှာနေရတယ်လို့ဖြစ်နေအောင်ပြင်ဆင်ထားတာကိုဧည့်သည်တွေကသဘောကျကြပါတယ်အထူးသဖြင့်စောင်းရသည်နှင်းတွေကြားမှာမြင်ရတဲ့ Hobbit ကျွာလေးကဝိထုရဲမှာပုံဖော်ရေးထားတဲ့အတိုင်းသိတ်ကိုစိတ်ကူးရင်ဆန်ဆန်လှနေတာမို့လာရကျိုးနဲ့တယ်လို့ဧည့်သည်တွေကလည်းပြောပါတယ
် All the pictures of the place was very green you know because the pictures they've taken everything is in summer
and ပြထားတဲ့ပုံတွေကနှွေးရသည်မှရိုက်ထားတာဆိုတော့အလုံးကစိတ်ဆူနေပါတယ်စောင်းရသည်ဆိုရင်လည်းဒီလိုတတရရလှပမလားဆိုပြီးတွေးပြပါသေးတယ်ဒါပေမဲ့အခုလိုနှင်းတွေဖုံးနေတာမြင်ရတော့လဲစောင်းရသည်လာဖို့ရွေးချယ်တာတိတ်မှန်တယ်လို့ထင်ပါတယ်အားလုံးကရုပ်ရှင်တွေစာအုပ်တွေတဲကအတိုင်းအိမ်မက်ဆက်ဆက်တိတ်ကိုလှနေပါတယ
်အာမေးနီးယားနိုင်ငံရာရာဗယ်မြို့တော်ကနေကားနဲ့တနားရီဝဲကျော်သွားရင်ရောက်တဲ့မြောက်ပိုင်းတောင်ပေါ်မြို့လေးဖြစ်တဲ့ဒီလီဂျင်မြို့လေးဟာတဘာဝအလှကိုခံစားခြင်းတွေအတွက်သွားလဲစရာမြို့ကလေးတစ်ခုဖြစ်ပါတယ်အဲဒီကိုသွားနေကြသူတွေအနေနဲ့သူများနဲ့မတူတဲ့အတွေ့အကြုံလိုချင်ကြရင်တော့ Cozy House Hotel ရဲ့ Hobbit Village ကအိမ်ဘူးဟိုတယ်ဂန်းလေးတွေထဲမှာတဲခိုပြီးတော့ဒီမျိုးရဲ့ထူးခြားမှုတွေကိုခံစားနိုင်ကြမှာဖြစ်ပါရဲ့ရှင်ကျွန်မဆူမြတ်ပါပ
ါအခုတော့သတင်းအချင်းချုပ်ကိုတင်ပြပါမယ်ရှင်သမ္မတဘိုင်ဒန်ရဲ့အဆင့်30ပါအစ္စရေးဟမတ်စ်အပြစ်ရရေးအစုပြုချက်မူကြမ်းကိုထောက်ခံချဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုအမေရိကန်ကတိုက်တွန်းလိုက်ပါတယ်အဆိုပြုချက်ကိုကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးလင်ဒါထော့မတ်စ်ဂရင်းဖီကကြံအဖော့ဝင်14နိုင်ငံကိုတင်းနှင်းလာနေကဖြန့်ဝေတာဖြစ်ပါတယ်။အမေရိကန်မက္ဆီကိုနယ်စပ်ကနေဝင်ရောက်ပြီးနိုင်ငံရေးခလုံးခွင့်တောင်းခံသူအရေးအတွက်ကန့်သတ်မဲ့အမိန့်ကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအင်ကာနေမှာလက်မှတ်ရေးထိုးလိုက်ပါတယ်။နေကြားတွေလုံခြုံရမယ်လို့သမ္မတဘိုင်ဒန်ကယုံကြည်တာကြောင့်အခုလိုလက်မှတ်ထိုးလိုက်တာဖြစ်ကြောင်းအင်ဖြူရောကအင်ကာနေမှာထုတ်ပြန်ထားပါတယ်။လာမယ့်နှစ်အတွက်အာဆီယံဥက္ကဋ္ဌဖြစ်လာတော့မှကြောင့်အာဆီယံရဲ့လူ့အခွင့်အရေးအစီအစဉ်နဲ့မြန်မာအချက်တဲကိုဖြည့်ရှင်းတာမှာမလေးရှားနိုင်ငံရဲ့ခေါင်းဆောင်မှုကတော့ချက်ကြတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးဘော့ကာထက်ကဇွန်လ၄ရက်နေ့ကပြောဆိုလိုက်ပါတယ်။မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်နဲ့လည်းအင်ကာနေကမဟာမင်းကြီးကကွာလာလမ်ပူမှာတွေ့ဆုံခဲ့ကြောင်းမလေးရှားနိုင်ငံတော်ပိုင်ဗနာမာသတင်းကဖော်ပြထားပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်ဒီမိနစ်အတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ် မြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေချပါစေရှင် VOA ကိုကြည့်ရှုနားဆင်တဲ့အတွက်လည်း VOA 1.2 1.3 အလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်ညပိုင်း9နာရီကနေ10နာရီထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ32.51ဒုကနေဖမ်းယူနားဆင်ပါကျမသင်္ကီးထိုက်ပါရှင်